Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ရနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ19ရက်တောက်ကြနေညဖက်9နာရီနေ့10နာရီထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းတိုမီတာ24 25 32နဲ့58တို့ဝနေတက်ရဲ့ဖမ်းယူနာဆင်နိုင်ပါရရှင်။ကျမနန်းလာဝါခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပါကစ္စတန်စစ်တပ်ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်တာလီဘန်စစ်သည်ကြွ58ယောက်တင်ဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ IS အစ္စလာမ်စစ်သည်ကြွတွေပေါ်အောင်မြင်မှုတွေရပြီးတဲ့နောက်အီရတ်မြောက်ပိုင်းမှာကတ်တပုံတွေကထိုးစစ်ဆင်မှုတွေဆက်လက်ပြုလုပ်နေပါတယ်။ Sony ရုပ်ရှင်ကုမ္ပဏီကိုအင်တာနက်ကနေထိုးဖောက်တိုက်ခိုက်မှုမှာမြောက်ကိုရီးယားပါဝင်ခြင်းရှိမရှိဆိုတဲ့အပေါ်တောင်ကိုရီးယားအစိုးရကယတိပြမပြောသေးပါဘူး။ဒီလိုဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့အမှတ်သိငင်ထိုင်နေအတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပါရှင်။ဒီကနေ့နားဆင်ရမယ့်သတင်းဆောင်းပါးတွေထဲမှာတော့ UNA ခေါ်ညှို့ညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့မကြခင်ကျင်းပဖို့ရှိတဲ့ပထမဆုံးညီလာခံနဲ့ပတ်သက်ပြီး
ကျွန်တော်ရေးဆွဲထားတဲ့အတိုင်းပြောရမယ်ဆိုရင်တော့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်အစုအဖွဲ့3ဖွဲ့သတ်မှတ်ထားပါတယ်။ဒီအစိုးရနဲ့နိုင်ငံရေးပါတီများ3လက်နက်ကိုင်အဖွဲ့
ဒီညီလာခံမှာဆွေးနွေးမယ့်နိုင်ငံရေးဆွေးနွေးပွဲမူပေါင်းမူကြမ်းရေးဆွဲထားတဲ့ SNLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ပါရှင်။အသေးစိတ်ကိုနောက်ပိုင်းမှာတိဆက်ပေးမှာပါ။ဒီနောက်မှာတော့ရန်ကုန်မြို့တော်ခမရှိမှာဆန္ဒပြနေတဲ့မိကြောင်းကပြည်သူတွေကိုကူညီပေးတဲ့တက်ကြွသူတယောက်ကိုဖမ်းဆီးလိုက်တဲ့နောက်ဆုံးရသတင်းတွေနဲ့အတူနိုင်ငံတကာသတင်းတပုတ်မှာတော့ကမ္ဘောဒီးယားကရွာကလေးတရွာမှာလူပေါင်း100ကျော်ကို HIV ပိုးကူးစက်ထားတာကိုတွေ့ရှိလိုက်တဲ့အကြောင်းတွေကိုတင်ဆက်ပေးမှာပါ။နောက်ပိုင်းမှာတော့ Christmas အကျိုးသေးတဲ့ချင်းတပုတ်နဲ့လည်းတင်ဆက်ပေးဦးမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့ထိတ်တန့်ရသတင်းတွေကိုကုဇော်ဝင်းလိုင်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါအောင်ရှင
်။ပါကစ္စတန်လေတပ်နဲ့ချီလင်တပ်ဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်တာလီဘန်စစ်သွေးကြွ58ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။တိုင်းပြည်အနောက်မြောက်ပိုင်းပါရှဝါမျိုးကစာတင်ကြောင်းကိုတာလီဘန်တက်ခိုက်ရေးသမားတွေဝင်ရောက်တက်ခိုက်ခဲ့တဲ့အတွက်ကလေးငယ်အများစုအပါအဝင်လူပေါင်း149ဦးသေဆုံးပြီးရပိုင်းအတွင်းတာလီဘန်တွေကိုထိုးစစ်ဆင်တက်ခိုက်တာလည်းဖြစ်ပါတယ်။စာတင်ကြောင်းတက်ခိုက်မှုမှာသေဆုံးသွားသူတွေအတွက်ပါကစ္စတန်နိုင်ငံမှာ3ရက်မြောက်ဝမ်းနပ်ပူဆင်းနေတဲ့အချိန်မှာပဲအာဖဂန်နေဇာအနီးခိုင်ဘာဒေသနာမှာရှိတဲ့ထီရာတောင်ကြားကိုအစိုးရတပ်ဖွဲ့တွေကချုံခုတက်ခိုက်တာမှာစစ်သွေးကြွ50သေဆုံးသွားတယ်လို့ဆိုပါတယ်။တာလီဘန်အစင်းမြင့်တိုက်စစ်မှုအပါအဝင်ဂျန်ရှီဦးကတော့ဘလူချစ်တန်နယ်သဒေသမှာတည်ဆုံးခဲ့တာဖြစ်ပါတယ်။အင်ဂါနေ့ကပါရှဝါမြို့မှာရှိတဲ့စစ်တပ်ပိုင်စာတင်ကြောင်းကိုစစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အပေါ်တကမ္ဘာလုံးကအာအသင်တုံ့လုံသွားခဲ့ပြီးဝန်ကြီးချုပ်နာဝရှာရီဖ်ကလည်းပါကစ္စတန်နိုင်ငံမှာဆိုင်းငံ့ထားတဲ့တည်တံပေးတဲ့အစီအစဉ်ကိုပြန်အသက်သွင်းခဲ့ပါတယ်။ဂျာတာဝတီနေ့မှာအယူဆွဲပြင်းထန်တဲ့စစ်သွေးကြွ6ဦးကိုပါကစ္စတန်စစ်တပ်ကတည်တံထုတ်ပြန်ခဲ့ပါတယ်။
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့အချမ်းဖက်တိုက်ခိုက်မှုမှာအဓိကအတန်းတရရှိထားသူကိုအာမခံပေးလိုက်တာကြောင့်ဒီဟာကိုပြန်ပြီးရုပ်သိမ်းဖို့ပါကစ္စတန်အစိုးရကကြိုးစားမယ်လို့အစိုးရရှေ့နေတူကပြောဆိုလိုက်ပါတယ်။မနေ့ကြာသပတေးနေ့ကပါကစ္စတန်အချမ်းဖက်မှုတံပြန်တိုက်ဖျက်ရေးတရားရုံးတစ်ခုကနေဇာကီဦးရာမန်လက်ဘီကိုအာမခံပေးလိုက်တာပါ။ဒါကိုဗဟိုတရားရုံးမှာယူခံဝင်မယ်လို့အစိုးရရှေ့နေအဘူဇာပီယာဇာရာကပြောပါတယ်။အမကန်ရသွားတဲ့လက်ဘီကတော့အခုထိအချုပ်ကနေမလွတ်သေးပါဘူး။လက်ဘီဟာဆိုလို့ရှိရင်လူပေါင်း166ယောက်တို့တည်ဆုံခဲ့ရတဲ့2008ခုနှစ်အိန္ဒိယနိုင်ငံရဲ့စီးပွားရေးမြို့တော်မွန်ဘိုင်းကိုနိုင်60ကြာကျန်းဖက်တိုက်ခိုက်မှုမှာအဓိကအစီအစဉ်ရေးဆွဲသူအဖြစ်ဆွတ်ဆွဲခံထားရသူဖြစ်ပါတယ်။အခုအကျန်းဖက်မှုမှာအဓိကတန်ရက်ရှိထားသူလွတ်မြောက်မယ်ဆိုတဲ့သတင်းပေါ်မှာတော့အိန္ဒိယဘက်ကဒေါသတကြီးတုံ့ပြန်ထားပါတယ်ရှင်။
IS အစ္စလာမ်စစ်သွေးကြွတွေပေါ်အောင်မြင်မှုတွေရရှိပြီးနောက်ပိုင်းအီရန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ကတ်လူမျိုးစုတပ်ဖွဲ့တွေဟာဒီကနေ့ IS တပ်ဖွဲ့တွေပေါ်ကြီးမားတဲ့ထိုးစစ်ဆင်မှုတွေပြုလုပ်ပြီးရှေ့ကိုဆက်လက်ချစ်တဲ့တက်ခိုင်နေပါတယ်။မနေ့ကြာသပတေးနေ့ကလည်း IS အဖွဲ့ထိန်းချုပ်ထားတဲ့နယ်မြေအတော်များများကိုကတ်လက်နက်ကင်တပ်ဖွဲ့တွေကပြန်လည်တည်ယူနိုင်ခဲ့ပြီးယဇီဒီလူနည်းစုဝင်တချို့ပိတ်မိနေတဲ့တောင်ကုန်းဘော်ကနေရာကိုလည်းထိုးဖောက်တိုက်ခိုက်နိုင်ခဲ့တယ်လို့ကတ်တပ်ဖွဲ့တွေကပြောပါတယ်။ကတ်လူမျိုးစုတပ်ဖွဲ့တွေဟာတောင်တန်းဒေသတွေကိုသွားတဲ့လမ်းကြောင်းကိုလည်းဖွင့်လိုက်နိုင်ပြီဖြစ်တယ်လို့ကတ်ဒေသလူမျိုးရင်းအကြီးအကဲမတ်ဆရူရာဇာနီကပြောပါတယ်။ထောင်တောင်းချီတဲ့ယဇာနီလူမျိုးစုတွေတောင်တန်းဒီဘော်မှာစက်တင်ဘာလတုန်းကပိတ်မိနေတဲ့အတွက်သူတို့ကိုအစ္စလာမ်စစ်သွေးကြွတွေကအစုလိုက်အပြုံလိုက်တပ်ဖြတ်ပစ်လိုက်ကြပြီလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်။အမေရိကန်လေတပ်ကရိတ်ခါတွေချပေးတာနဲ့လေကြောင်းကယ်ဆယ်မှုတွေပြုလုပ်ခဲ့တဲ့အတွက်ထောင်ပေါင်းများစွာဟာဘေးကင်းရာကိုရောက်လာကြပြီဖြစ်ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းတောင်တန်းဒီဘော်မှာအတော်များများထပ်မံပိတ်မိနေသေးတယ်လို့ဆိုပါတယ်။
အီဂျစ်ပြည်သူတွေရဲ့မျောလင့်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးတို့မှာအားထက်လှုပ်ကိုင်ဖို့အီဂျစ်သမ္မတအဒဲလ်ဖာတာအယ်စစီကိုအမေရိကန်သမ္မတအိုဘားမားကတိုက်တွန်းလိုက်ပါတယ်။ Tapia, Sula, Epula, Mu Sisi, Nirari, Trinidad, Rine, Ninjans, Sana, Piazza, Durigo, Sepiro, Town Chani, Rine, a Suyam Hode, a poor Siri, Jetty Mu, Chi, Niria, Bomale, Suya, Makin Pierre, American Tamra, Ubamaga, Egypt, Tamrago, Biosu, Kevari, American Tamtapere, Ubamaga, Minirungabe, Egypt, Tamrane, Telephone, Sets, Agabiosu, Keraba. အီဂျန်နိုင်ငံကရာနယ်ချီတဲ့အတိုက်အခံတွေဟာဆိုရင်လေတူရောင်းနဲ့အမှုချမ်းဟာမှုတွေအတွင်းမှာပဲတည်တံ့စီရင်ခံနေကြရသလိုတရင်းတော်အတော်များများဟာလည်းနှစ်ရှည်ထောင်နှံတွေချမှတ်ခံနေရပါတယ်ဇက်တိုက်ဆိုသလိုအကြံဖက်တိုက်ခိုက်မှုတွေခံရတဲ့အီဂျစ်ပြည်သူတွေအတွက်လည်းဝန်းနေရပါကြောင်းအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်အကြံဖက်မှုတိုက်ဖြတ်ရင်းနဲ့ဒေသရင်းလုံခြုံရေးတို့မှာအမေရိကန်တို့ဟာအီ
ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာစပိန်နိုင်ငံမက်ဒရစ်မြို့ကလက်ရှိအာဏာရပါတီရုံးချုပ်အဆောက်အဦတွေကိုလူတအူးကဒီကနေ့ကားနဲ့မောင်းဝင်ခဲ့တဲ့အတွက်အထက်မှာပောက်ကွဲစေတဲ့အရာတွေပါမပါဆိုတာကိုရဲတပ်ဖွဲ့ကစစ်ဆင်နေပြီးအနည်းဝန်းကျင်ကလမ်းတွေကိုလည်းပိတ်ထားလိုက်ပါတယ်အခင်းဖြစ်ပွားပြီးနောက်မှာအသေးစိတ်အချက်လက်တွေသိထွက်မလာသေးတဲ့အတွက်မျက်မြင်သက်သေတွေနဲ့အနည်းဝန်းကျင်မှာရှိတဲ့သူတွေအကြားမြေယာမှုတွေနဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်မက်ဒရစ်မြို့လည်းကပါတီရုံးချုပ်ရှိရာဂျီနိုဗာလာမာဂျီပေါ်မှာရဲအရာရှိတွေမိသားတပ်ဖွဲ့ဝင်တွေစုဝေးနေပြီးအရေးပေါ်အခြေအနေဖြစ်လာခဲ့ရင်အစင်းသိရှိနေအောင်အနီးနားကလမ်းနေပေါ်မှာအရေးပေါ်ကယ်ဆယ်ရေးကားတွေကိုချထားပါတယ်။အစားအဦးတွေကားမောင်းဝင်လာတဲ့သူကိုအခုချိန်မှာဖမ်းဆီးထားလိုက်ပြီလို့ရဲတပ်ဖွဲ့ပြောခွင့်ရအမျိုးသမီးကပြောကြားလိုက်ပြီးကားပေါ်မှာတန်းဝေဘူးနှစ်ခုနဲ့ဝေခွဲမရသေးတဲ့အရာတချို့တွေ့ခဲ့တဲ့အတွက်ပုံကျွမ်းကျင်သူတွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဆိုပါရယ်
။မြောက်ကိုရီးယားလိုလာတဲ့လှုပ်ရှားမှုတွေကြောင့်တောင်ကိုရီးယားလူနည်းစုလက်ဝဲပါတီတခုကိုဖျက်သိမ်းဖို့အခြေခံဥပဒေရေးရာခုံရုံးရဲ့ဆုံးဖြတ်ချက်ကိုတောင်ကိုရီးယားတို့ကြိုဆိုလိုက်ပါရယ်။ Unified Progressive Party UPP ပါတီဟာမြောက်ကိုရီးယားဆိုရှယ်လစ်ပုံစံကိုယူအကြမ်းဖက်မှုတွေကိုတုံ့ပြန်တောင်ကိုရီးယားရဲ့လွတ်လပ်တဲ့ဒီမိုကရေစီအပေါ်မှာလွှမ်းမိုးနိုင်အောင်ကြိုးစားခဲ့တယ်ဆိုတာကိုအခြေခံဥပဒေရေးရာခုံရုံးကရှင်းရှင်းလင်းလင်းအတည်ပြုခဲ့တာလို့တောင်ကိုရီးယားဝန်ကြီးချုပ်ကလည်းပြောပါရယ်။အများစုနိဗာရဲ့သဘောတူညီချက်အရတောင်ကိုရီးယားလွှတ်တော်တွေက UPP ပါတီရဲ့အမတ်နေရာ၅နေရာကိုဖယ်ရှားပစ်ဖို့လဲခုံရုံးတရားသူကြီးတွေကဆုံးဖြတ်ခဲ့ကြပါရယ်။အခုကိစ္စကြောင့်မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတောင်ကိုရီးယားရှီယိုဆွေကွန်ဆာဗေးတစ်တင်နဲ့လွတ်လွတ်လပ်လပ်ရွေးချယ်တွေးခေါ်လေးရှိကြတဲ့ Liberty ဂျားကအယူဝါဒကွဲပြားမှုကိုပို့ပြီးတော့ပေါ်လွင်စေခဲ့ပါတယ်ရှင်
။ Sony ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကိုအင်တာနက်ကနေထိုးဖောက်တိုက်ခိုက်မှုမှာမြောက်ကိုရီးယားပါဝင်ပတ်သက်ခြင်းရှိမရှိဆိုတဲ့အပေါ်ဆုံးဖြတ်ချက်ချဖို့ဆန့်ကန်ထားကြောင်းတောင်ကိုရီးယားအစိုးရကတောက်ကြနေမှာပြောပါတယ်။ Sony ကုမ္ပဏီအပေါ်ဟက်ကာတွေကအင်တာနက်ကနေအဲ့ဒီလိုဝင်ရောက်တိုက်ခိုက်မှုဟာရုပ်ရှင်လုပ်ငန်းကြီးကိုငွေကြေးရထိခိုက်သွားစေနိုင်တယ်လို့လေလာသူတွေကသုံးသပ်ပြောဆိုနေကြတာပါ။အဲ့ဒီရုပ်ရှင်ကိုပြသခြင်းမပြသခြင်းဟာကုမ္ပဏီရဲ့သဘောထားသာဖြစ်ကြောင်းတောင်ကိုရီးယားအစိုးရကသဘောထားပါတယ်
။ Sony 영화사에 대한 그 해킹의 배후에 북한이 있는지 여부에 대해서는 그거는 뭐 우리 정부가 확인해 드리기는 적절치 않다고 생각을 하고
Sony 영화사 틀로 이 공리고 인터넷에 택할 게래 기사마 들어 소야 안에 애티뷰 뼈짜보 못된 도장 아쿠 뼈다나 핀이래 다 인터뷰 소래 영화사가고 Sony가 용띠 못뼈라고 소라하래 공리의 소매샵에 피장 땅코리아 소야 야시가 뼈다라 펴바래 멕코리아 강성 김정 일고 럭잔 탑뼈대 애장 자꿰신 야구타래 애리 영화사가 용띠 뼈다진 못뼈다고 소래 아포 땅코리아 나이간다리가래 틴제 묘묘 삐니자바래 Sony 영화사 틀로 이 공리 ပေါ်အခုလိုအင်တာနက်ကနေတက်ခတ်ခဲ့တဲ့အပေါ်အမေရိကန်သမ္မတအင်မီရောကလည်းအမျိုးသားလူညွန့်ရေးကိုထိပါစေတဲ့အရေးကြီးတဲ့ကိစ္စအဖြစ်သတ်မှတ်ထားပေမဲ့မြောက်ကိုရီးယားအပေါ်တိုက်ရိုက်ပစ်တင်ဝေဖန်တာတော့မရှိသေးပါဘူး
။ဩစတြေးလျမြောက်ပိုင်းမြို့ကအိမ်တလုံးမှာတေဆုံးနေတဲ့ကလေး၈ယောက်နဲ့ဓာတ်ထိုးခံရလို့ဒဏ်ရာရထားတဲ့အမျိုးသမီးတဦးတို့ကိုတွေ့ခဲ့ရတယ်လို့ဩစတြေးလျရဲတို့ကပြောပါရတယ်။ ဩစတြေးလျနိုင်ငံကွင်းစ်လန်းပြည်နယ်ရဲတို့ကတော့ကားရင်းမျိုးကအင်တီအိမ်မှာဒီကနေ့မနက်ပိုင်းဖုံးဆက်ခဲ့တာဖြစ်ပြီးအဲ့ဒီအိမ်မှာဒဏ်ရာရထားတဲ့အမျိုးသမီးတဦးနဲ့အသက်18လကနေ15နှစ်ကြားတေဆုံးနေတဲ့ကလေးရှစ်ယောက်ရဲ့အလောင်းတွေကိုတွေ့ခဲ့ရတယ်လို့ပြောပါတယ်။ဒဏ်ရာရထားတဲ့အသက်34နှစ်အရွယ်အမျိုးသမီးကိုတော့ဆေးရုံတင်ကုသပေးနေပြီးအခြေအနေကောင်းတယ်လို့အာဏာပိုင်တို့ကပြောပြီးသူမကစုံစမ်းစစ်ဆေးမှုတွေမှာကူညီပေးနေပါတယ်လို့လည်းပြောပါတယ်ရှင်။
လူခွင့်ရေးချုပ်ဖောက်မှုတွေအတွက်မြောက်ကိုရီးယားနိုင်ငံကိုနိုင်ငံတကာကပြစ်မှုဆိုင်ရာတရားရုံးကိုလွှဲပြောင်းပေးဖို့တိုက်တွန်းတဲ့ဆုံးဖြတ်ချက်တရားကိုကုလသမဂ္ဂအထွေထွေညီလာခံကမနေ့ကြာတာပြည်နေ့ကအတည်ပြုလိုက်ပါတယ်။မဖြစ်မနေလိုက်နာစရာမလိုတဲ့ဒီဆုံးဖြတ်ချက်ကမြောက်ကိုရီးယားရဲ့လူသားထုအပေါ်ကျွလွနဲ့ရာဇဝတ်ပြစ်မှုတွေကိုစုံစမ်းစစ်ဆေးဖို့မြောက်ကိုရီးယားကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကိုလွှဲပြောင်းပေးဖို့အတွက်လူ့ကျုံရေးကောင်စီကတိုက်တွန်းထားတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုလူ့ကျုံရေးကောင်စီမှလာမယ့်တနင်္လာနေ့မှာဆွေးနွေးကြမှာဖြစ်ပေမဲ့တောင်ကိုမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကိုလွှဲပြောင်းပေးဖို့ကိစ္စကတော့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကဗီတိုအာဏာသုံးပယ်ချနိုင်ပွဲရှိနေတာကြောင့်ဖြစ်နိုင်ခြင်းမရှိဘူးလို့ဆိုပါတယ်
ကြောင်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလိုင်နဲ့မတ်သိငီထိုက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်။သောတာရှင်များရှင် UNA ခေါ်တိုင်းရင်းသားညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ရဲ့ပထမဆုံးညီလာခံကိုရန်ကုန်မြို့မှာကျင်းပဖို့ရှိနေပြီးဒီညီလာခံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအလေးထားဆွေးနွေးပွဲရှိနေပါတယ်။တင်းအချက်အလက်တွေကတော့ပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းကိစ္စရပ်တွေလည်းပါဝင်မှာဖြစ်ပါတယ်။တင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့တင်းထောက်ကိုမိုးစော်ကတင်ပြမှာဖြစ်ပါတယ
်။ဟုတ်ကဲ့ UNA ရဲ့ပထမဆုံးညီလာခံကိုအဖွဲ့ဝင်တွေဖြစ်တဲ့1990ရွေးကောက်ပွဲအနိုင်ရပါတီတွေအပြင်မဟာမိတ်နိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။ညီလာခံအကျိုးဆွေးနွေးပွဲကို20နဲ့21ရက်နေ့တွေမှာစတင်မှာဖြစ်ပြီးအခြားအဖွဲ့အစည်းတွေပါဝင်တဲ့ညီလာခံကိုတော့22ရက်နဲ့23ရက်နေ့တွေမှာဆွေးနွေးမှာဖြစ်တယ်လို့ UNA ရဲ့တဘာပတိအဖွဲ့ဝင်ဦးရေးတာအောင်ကပြောပါတယ
်ကျွန်တော်တို့21ရက်နေ့မှာ UNA ပါတီဝင်ပါတီအကျိုးဆွေးနွေးပွဲလုပ်မယ်20နဲ့23မှာတော့ကျွန်တော်တို့ပြကြထားတဲ့နိုင်ငံရေးပါတီလူမှုအဖွဲ့အစည်းနိုင်ငံရေးရယူထားတဲ့လက်နက်ကိုင်အဖွဲ့အစည်းကပေါ်လာမယ်ကုန်ဆောင်မယ်
အကျိုးဆွေးနွေးပွဲကို UNA ရုံးမှကျင်းပပြီးညီလာခံကိုတော့ရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာကျင်းပမှာဖြစ်ပါတယ်။ UNA ညီလာခံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကအလေးထားဆွေးနွေးဖို့ရှိနေတယ်လို့လည်းအဖွဲ့ဝင်ပါတီတစ်ခုဖြစ်တဲ့ Zomi Democracy အဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဦးဂင်ကန်းလျံကပြောပါတယ်။
ကျွန်တော်တို့အနေနဲ့တော့ခုနှစ်ချက်လောက်ကျွန်တော်တို့ဆွဲထားပါတယ်ဆွေးနွေးပွဲတော့ဒါပေမဲ့ဒီခုနှစ်ချက်ကိုခြုံငုံကြည့်မယ်ဆိုရင်တော့ဒီဒီမိုကရေစီနိုင်ငံထူထောင်ဖို့ဒီပိုက်ပြထန်းခွင့်သိခါကြဆဲဖို့ပြင်ဖွဲ့စည်းပုံပြင်ဖို့အမျိုးသားပြင်လဲရင်ကြသိဖို့ပြီးတော့ပြည်ထောင်စုအသိဉာဏ်လာခံပြင်ပဖို့မူပေါင်းလို့နော်ပြီးတော့လုံးစုံပါဝင်တဲ့ပြည်ထောင်စုအသိဉာဏ်လာခံပေါ်ပေါက်ဖို့ဆိုတာဆက်ကြည့်ထားပါတယ်ဒါပေမဲ့အဲ့ဒါကြီးခြုံငုံကြည့်မယ်ဆိုအဓိကပြဿနာကတော့ constitution ပြဿနာပါပဲအဲ့ဒါကို constitution ကိုပြင်လဲတော့မှပြည်ရဲစုရေးဆွဲဖို့ဒီကဖြစ်တဲ့ကြောင့်ကျွန်တော်တို့ကအဲ့ဒါဒီကချိန်နေပါပါ
ဖွဲ့စည်းပုံပြင်ဆင်ရေးကိုတော့ဒီလလယ်လောက်မှာရန်နာခဲ့တဲ့ပြည်တော်စုလွတ်တော်မှာလဲဆွေးနွေးခဲ့ပေမဲ့တက်မတော်သားကိုယ်စားလှယ်အစုအဖွဲ့ကပြင်ဆင်မဲ့အဓိကအချက်တွေကိုလက်မခံဘဲရှိနေပါတယ်။ UNA ညီလာခံမှာအဓိကဆွေးနွေးမဲ့အကြောင်းအရာနောက်တစ်ခုကတော့နိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲရေးပဲဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲမူပေါင်းမူကြမ်းကိုတော့ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကရေးဆွဲထားပြီးညီလာခံမှာအတည်ပြုဖို့ပြင်ဆင်ထားတယ်လို့ SNLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကပြောပါတယ်
။ကျွန်တော်ရေးဆွဲထားတဲ့အတိုင်းပြောရမယ်ဆိုရင်တော့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်အစုအဖွဲ့3ဖွဲ့သတ်မှတ်ထားပါတယ်။ဒီအစိုးရနဲ့နိုင်ငံရေးပါတီများ3လက်နက်ကိုင်အဖွဲ့ကြီးများဒီအစုအဖွဲ့3ဖွဲ့ရှိတယ်။အရေးတရားဖြစ်စဉ်လူကြီးတစ်ထောင်လက်မကျော်ဘူးပေါ့နော်။အဲ့နိုင်ငံရေးဆွေးနွေးပွဲကနေရလာတဲ့ရလက်ကိုပြည်တော်စုချုပ်တော်ကနေပြီးတော့မှချင်းချင်းမရှိအတည်ပြုပေးဖို့လိုအပ်တယ်ပေါ့နော်။အဲ့အဲ့ဒီရလာတဲ့ရလက်တွေဟာဖွဲ့စည်းပုံခြေခံဥပဒေအစ်စ်ပြန်လည်ရေးဆွဲရမှာခြေခံမဲ့မူများအဖြစ်သတ်မှတ်တာပေါ့နော်။2021အဲ့ဒါ UNA ရဲ့ညီလာခံအကျိုးရက်တွေပေါ့နော်။အဲ့ဒီမှာ SNLD ရဲ့နိုင်ငံရေးမူပေါင်းကျွန်တော်ရေးဆွဲထားတာကိုသူတို့တင်ပြမယ်။အဲ့ဒါသုံးသပ်ပြီးလို့ရှိရင်အားလုံးသဘောတူညီရင်တော့အဲ့ဒါ UNA ရဲ့ပြန်မဖြစ်လာမှာပေါ့။
လောလောဆယ်မှာနိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရေးဆွဲထားတယ်လို့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း NBF ဖက်ဒရယ်ဒီမိုကရေစီမဟာမိတ် FTA အဖွဲ့ဝင်တွေပါဝင်တဲ့နိုင်ငံရေးပါတီ56ပါတီကလည်းရေးဆွဲထားပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးရမှာလဲနိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုထည့်သွင်းဆွေးနွေးနေပါတဲ့ UNA ကတော့မတူညီတဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေကိုညှိနှိုင်းသွားမှာဖြစ်တယ်လို့လည်းဦးဆိုင်လိပ်ကပြောပါတယ
်အကြီးအချက်တွေကတော့သွားပြီးတူကောင်းတူပါလိမ့်မယ်ခင်ဗျာဥပမာငြိမ်းချမ်းရရှိဖို့အမျိုးသားပြန်လည်ရင်ကြားစီရေးဆင့်မြောက်ကြိုးပမ်းဖို့ဖွဲ့စည်းပုံပြင်ဆင်ဖို့ဒီမိုကရေစီနိုင်ငံရေးစနစ်အမှန်ကျင့်သုံးနိုင်ဖို့တက်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးတို့အဲ့ဒါတွေလည်းကတော့သွားပြီးသင်တူပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ SND အနေနဲ့ကတော့ရှေ့ယူနစ်ကိုအခြေခံထားတဲ့ပါတီဖြစ်ကြပါတော့။ဥပမာ NBF ဆိုလို့ရှိရင်တို့က14ပြည်နယ်ကိုလက်ခံထားတာ။ဒါလေးတစ်ချက်တော့ဖွဲ့ပြမယ်။ညှိနှိုင်းစရာရှိရင်ညှိနှိုင်းရပါလိမ့်မယ်။ QR နဲ့ပဲဖြစ်ဖြစ်ဥပမာ NLD နဲ့ပဲဖြစ်ဖြစ်ညှိရပါပေါ့ဗျာ။
UNA အဖွဲ့ဟာ2002ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးကချင်အမျိုးသားများဒီမိုကရေစီကွန်ဂရက်၊ကရင်အမျိုးသားပါတီ၊ကယန်းအမျိုးသားပါတီ၊ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီ၊ဇိုမီဒီမိုကရေစီအဖွဲ့ချုပ်၊မွန်အမျိုးသားပါတီ၊ရခိုင်အမျိုးသားပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တို့ပါဝင်ပါတယ်UNA အဖွဲ့ဟာတိုင်းဒေသလက်နက်ကိုင်တွေနဲ့စုစည်းထားတဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့လည်းမဟာမိတ်ဖြစ်ပါတယ်
ကိုမိုးစောမင်းမြန်တင်ပြသွားတာပါရှင်။ PO A ကနေတောက်ကြနေညာဘက်သတင်းကိုဆက်လက်တင်ပြပေးနေပါရယ်။နိုင်ငံတကာသတင်းဖက်အလက်မပေးခင်ပြည်တွင်းသတင်းနောက်တစ်ပုတ်တင်ပြပါဦးမယ်။ရန်ကုန်မြို့တော်ခမရှိမှာတပိတ်မောက်ဆန္ဒပြနေတဲ့မိချောင်းကံပြည်သူတွေကိုပန့်ပိုးကူညီနေသူတို့ဖြစ်တဲ့တက်ကြွလှုပ်ရှားသူကိုဝေလူကိုမြန်မာအာဏာပိုင်တွေကစူပူအောင်လှုပ်ဆောင်မှုပုံမှန်905ခခွေနဲ့ဖမ်းဆီးခဲ့ပြီး၆တရားမြို့နယ်မှာရုံးထုတ်ခဲ့ပါရယ်။အသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်း6မအေးမာကသတင်းပေးပို့ထားပါရယ်ရှင်။
လေသမားရေးအလို့သမားရေးကိစ္စတွေနဲ့မိချောင်းကံတပိတ်ကဆန္ဒပြနေသူတွေကိုကူညီမှုပေးနေတဲ့ကိုဝေလူကိုဗဟန်းမြို့နယ်စားတောက်ဆိုင်တစ်ခုအတွင်းဝင်ရောက်ပြီးရဲအင်အားတွေနဲ့အတင်းအကျပ်ဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်းဒီမိုကရေစီအင်အားစုအဖွဲ့ကနိုင်ငံရေးအကျဉ်းသားဟောင်းဥပမြင့်ကပြောပြပါတယ်
။ဒါငါခါဦးတက်ဖမ်းတာ။အမနေ့ကဟိုည8:34တောင်မှဖမ်းတာပေါ့နော်။ကျွန်တော်တို့နေ့စီကုန်းဘိုးဘွားရိတ်ကပတ်ဝန်းကျင်မှာပွင့်ကိစ္စဆိုတဲ့စားတော့ဆိုင်ရှိတယ်ခင်ဗျာအဲ့ဒီနားမှာဖမ်းတာပါခင်ဗျာအဲ့လိုဖမ်းတဲ့လူတွေက10ယောက်တော့10ယောက်ကျော်အင်အားနဲ့ပေါ့နော်အဲ့ဒါကားပေါ်ကလည်းအဓမ္မတွန်းကျင်သွားတယ်ပေါ့နော်အဲ့လိုပုံစံမျိုးနဲ့လက်ဖမ်းသွားတော့ကျွန်တော်တို့လက်တော်ဆိုးရင်သွားတာပေါ့ရုံးထုတ်တာဒီနေ့မနေ့မှကျွန်တော်တို့လည်းအသိမပေးဘဲနဲ့ရှောက်တရားညွတ်နေပေါ့နော်တရားရုံးမှာထုတ်ပါတယ်အနောက်ပိုင်းခရင်တရားရုံးပေါ့နော်အဲ့ဒီတရားရုံးမှာထုတ်ပါတယ်ကျွန်တော်တို့ဟိုအကြောင်းကြားတာပေါ့နော်ကျွန်တော်တို့တစ်ဖွဲ့လုံးသွားကြတယ်မမီးလိုက်ပါဘူးခင်ဗျာအဲ့ဒီအချိန်မှာသူတို့ကားပေါ်တင်ပြီးတော့အင်ဂျင်ကိုပို့လိုက်ပါပြီခင်ဗျာ
ကိုဝေလူကိုကြောက်တရားမြို့နယ်ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာမိသားစုတွေရှစ်နေတယ်မပါပဲရုံးတင်ရမန်းယူခဲ့ပြီးလာမယ့်ဇန်နဝါရီလ2ရက်နေ့မှာထပ်မံရုပ်ထုတ်စစ်ဆေးမယ်လို့သိရပါဗျ။တက်ကြွလှုပ်ရှားသူများနောက်ကနေလိုက်လံစောင့်ကြည့်မှုတွေဟာအရင်စစ်ဆိုးရလက်ထက်မှလိုပဲလုပ်နေတဲ့အကြောင်းကိုဝေလူကိုတော့မဖမ်းခင်ကတည်းကစောင့်ကြည့်တရင်ယူမှုတွေလုပ်ခဲ့ကြောင်းဥပမြင့်ကပြောပြပါဗျ။
ဒါလေအများဆုံးတက်နေတာဟာအဲဝေဒုရှိကတက်နေတာဖြစ်တဲ့အတွက်ဝေဒုကိုနှိပ်ကုတ်လိုက်တဲ့သဘောကိုကျွန်တော်ကအဲ့လိုမြင်ပါတယ်ခင်ဗျာဝေဒုကဗီဒီယိုရိုက်ပြီးဟိုမှာရိုက်တယ်နောက်တော့ကျွန်တော် Facebook တွေတင်တယ်အဲ့လိုဟာမျိုးတွေတင်နေတာဟာဝေဒုကအဓိကဖြစ်နေတော့ဝေဒုကဟိုမဲတဲ့သဘောမျိုးလို့ကျိုးပြီးတော့ကျွန်တော်တို့ကြားရတာပါဆိုရပုံစံတိုင်းနဲ့ဟုတ်ကဲ့အဲ့ဒီမတိုင်ခင်နဲ့ကဝေဒုရဲ့နောက်ကိုဟိုလိုက်နေတာကိုကျွန်တော်တို့တွေ့ရတယ်ကျွန်တော်ကိုဝေဒုကနှုတ်ဆက်ပြီးတော့ဝေဒုခအသွားမှာအဲသူ့နောက်ကို6လိုင်းကြီးအများကြီးလိုက်သွားတဲ့အတွက်ဝေဒုအနယ်ကြီးနေပြီဆိုတာတော့ကျွန်တော်တို့ရိပ်မိပါတယ်ခင်ဗ
ျကိုဝေလူကိုမိเจ้าကံတပိတ်ကိုခေါင်းဆောင်နေသူဖြစ်အာနာပိုင်တွေကယူဆထားပြီးသူ့ကိုစူပူအောင်လှုံ့ဆော်မှုနဲ့တရားစွဲပြီးချက်ချင်းဖမ်းဆီးခဲ့တာပါသူ့ကိုဖမ်းဆီးခဲ့မှုနဲ့ပတ်သက်လို့ကြောက်တရားမျိုးနဲ့ရဲစခန်းကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကိုဝေလူဟာမိเจ้าကံတပိတ်ကိုဥဆောင်နေသူမဟုတ်တဲ့အကြောင်းကုညီပံပိုးနေသူတဦးသာဖြစ်တဲ့အကြောင်းဥပမြင့်ကဆက်ပြောပြပါရယ
်ကုညီပံပိုးသူပါပဲကျွန်တော်တို့လိုပါပဲကုညီပံပိုးတဲ့သူပါပဲခဏအဲလုံးဝပတ်သက်ရှင်ဟိုတော့တပတ်တော့ကုညီညာတော့ကုညီတယ်ပေါ့ဗျာနော်အကုညီညာတော့ပတ်သက်တာပေါ့နော်ကျွန်တော်တို့ကုညီနေတာလဲဒါကျွန်တော်တို့ပတ်သက်တာပဲပေါ့နော
်ဟုတ်ကဲ့
လာပြီးတော့ကုညီတဲ့လူတွေဟာ36မြို့နယ်မှာကျွန်တော်တို့မြို့နယ်30လောက်ကတော့လာပြီးတော့နေ့စဉ်ညစဉ်လာပြီးတော့ဒါဒီမိသားစုအားဖြင့်ပါတို့ဓာတ်မျိုးတွေရောရှိနေပါတယ်ခင်ဗျာ။ဆုံးဖြတ်ချက်တွေပါတယ်ဦးလေ။မိချောင်းကမိသားစုတွေကသူတို့ဘာသူတို့ရဲ့ချမယ်။ ဒါမျိုးဖြစ်ဖြစ်နဲ့သူတို့ကိုယ်တိုင်လည်းဒီလိုင်းကိုရှင်းထားတယ်သူတို့တက်တဲ့လိုင်းဟာသူတို့ကိုယ်တိုင်ဟောလုံနိုင်တဲ့လိုင်းမျိုးရှင်းရမယ်ဆိုတော့လိုင်းမျိုးသူတို့ချတာတယ်ခင်ဗျာ
အခုဖန်ဆီးခံရတဲ့ကိုဝေလူဟာလက်ပတောင်းရေးနဲ့လေသမားလှုပ်ရှားမှုတွေကိုဥဆောင်သူအဖြစ်ပုံမှန်18နဲ့ပဲမကြာခဏဖမ်းဆီးခံရသူပါသူဟာပုံမှန်18ခွင့်ပြုမိတ်မရပဲစီတန်းလက်လက်မှုနဲ့ထိမ့်သိမ်းခံရပြီးအင်းစိန်ထောင်ကနေပြီးခဲ့တဲ့လကမှပြန်လည်လွတ်မြောက်လာခဲ့သူဖြစ်ပါတယ်ရှင
်မအေးအေးမမင်းမြန်တင်ပြသွားတော့ပါရှင်ခုတော့နိုင်ငံတကာသတင်းဖက်အလက်ပေးပြစေတောတာရှင်များရှင်ကမ္ဘောဒီးယားနိုင်ငံကရွာကလေးတရွာမှာလူပေါင်း130ကျော်ဟာ HIV ပိုးရှိနေကြောင်းတွေ့ရှိခဲ့ပါတယ်။ဒီရွာထဲမှာအခုလို HIV အကြီးအကျယ်ကူးစက်ခံရတဲ့အကြောင်းရင်းတွေဘယ်ကနေကူးစက်နေသလဲဆိုတာတွေကိုတော့အခုထိမဆုံးဖြတ်ရသေးပါဘူး။အပြည့်အစုံကိုအရှိတောင်အာရှဌာနခွဲရှိရာဘန်ကောက်မြို့ကနေ Street Harmon တင်ပြပို့ထားတာကိုမှတ်ခွန်ညိုကပြောပြပေးမှာပါ
။ကမ္ဘောဒီးယားနိုင်ငံမှာပြီးခဲ့တဲ့7ရက်အတွင်းရာနဲ့ချီတဲ့ရွာသားတွေ HIV ကူးစက်ခံရတဲ့နှုန်းအရန်မြင့်လာတာကိုအန်အောစီယာကောင်းအောင်တွေ့ခဲ့ရတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောလိုက်တာပါ။ကမ္ဘောဒီးယားနိုင်ငံဗတ်တန်ဘန်ခရိုင်ရုခာရွာမှာ HIV တွေ့နေတဲ့ရာသူရွာသားတွေဟာစိုးရိမ်စရာအဆင့်မှမရှိတဲ့အကြောင်းကိုတော့ကမ္ဘောဒီးယားနိုင်ငံရဲ့ AIDS ဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်မာရီအော်ဒယ်အက်မွန်ကပြောပါတယ်။
လူတွေအားလုံးနဲ့ခြုံပြီးပြောရရင်တော့ရုတ်တရက်ကြီးအများကြီးကိုစမ်းသပ်တွေ့ရှိနိုင်မှာမဟုတ်ပါဘူး။ဒီတော့ဒါဟာပုံမှန်မဟုတ်တဲ့အခြေအနေတစ်ခုပါရှင်
။အဲ့ဒီရွာလေးမှာတွေ့ရတဲ့ HIV-1 ဟာအတွေ့များပြီးရောဂါဖြစ်နိုင်ခြေနေပါတဲ့အကြောင်းဖနွမ်းပင်မှာရှိတဲ့ The Pasteur အဖွဲ့က VOA ကိုအတည်ပြုပါတယ်။ရဲတပ်ဖွဲ့ကလိုင်စင်မရှိဘဲစီးကုနေတဲ့ဆရာဝန်ကိုစစ်ဆေးတဲ့အချိန်ဒီကိစ္စကိုစတင်တွေ့ရှိခဲ့တာလို့လည်းပြောပါရတယ်။အဲ့ဒီရွာမှာလူဦးရေ1000နီးပါးရှိပြီးအခုလိုယောဂါကူးစက်မှုနဲ့ပတ်သက်လို့သူတို့ကိုစီးကုပေးနေတဲ့ဆရာဝန်ကဆေးထုတ်အပ်တွေကိုပြန်ပြန်ပြီးတော့သုံးတဲ့အတွက်အခုလိုဖြစ်ရတာလို့အပြစ်တင်ကြပါရတယ်။ UNAIDS ဌာနအမှုဆောင်ညွှန်ကြားရေးမှူးကတော့ယောဂါဘယ်လိုပြန့်နှံ့ရသလဲဆိုတာကိုကောက်ချက်ပေးဖို့စောသေးတယ်လို့ပြောပါရတယ်။
I'm not able to comment on that because I think we have to wait for the findings of the investigation interviewing
အခုချိန်မှာတော့ကျမအနေနဲ့ဘာမှမှတ်ချက်ပေးလို့မဖြစ်နိုင်ဘူးရှင်ကျမတို့အနေနဲ့စုံစမ်းစစ်ဆေးမှုတွေနှစ်ဖက်လုံးကသူတို့ပြောထားတဲ့ပုံကိုယ်တွေယူတော့တစ်ဖက်ကလည်းဆေးကမ်းမှာစစ်ဆေးမှုခံယူခဲ့ကြပြီးတော့အသုံးပြတဲ့ပစ္စည်းတွေနဲ့ပတ်သက်တဲ့အတွေ့အကြုံရှိသူတွေနောက်သူတို့ရဲ့နေထိုင်ပြုမှုမှုစတာတွေကိုတိကျမေးမြန်းပြီးတဲ့အထိစောင့်ရပါလိမ့်မယ
်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကမြို့တော်ဖနွမ်းပင်မှာဒီစစ်စစ်ချက်အဖြစ်တွေနဲ့ပတ်သက်လို့ဒီယောဂါကူးစက်မှုခံရတဲ့ရွာသားတွေဟာယောဂါပိုကူကောင်ကူးနေနိုင်ပါတယ်။ဒါပေမဲ့ AIDS မဟုတ်ပါဘူးလို့ကြာသာပတင်းနေတော့ကတော့ပြောခဲ့တာပါ။ဒါအပြင်သွေးသွင်းကုသမှုပြန်သုံးအပ်တွေအသုံးပြုပြီးဆေးထိုးကုသမှုကတဆင့်ယောဂါပြန့်နှံ့နိုင်တဲ့အခြေအနေဒါမှမဟုတ်ကာမဆက်ဆံချိန်မှာဘလို့ကူးစက်နိုင်တယ်လဲဆိုတော့ကြီးငယ်မရွေးယောဂါပိုကူးစက်ပြန့်နှံ့နိုင်တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့စေပညာဗဟုသုတတွေဖြန့်ဝေပေးမှုကိုလက်မခံဖီဆန္ဒတွေနဲ့ပတ်သက်လို့လည်းဝန်ကြီးချုပ်ကမေးခွန်းထုတ်ခဲ့ပါတယ်။အဲ့ဒီရွာကဆရာဝန်ရဲ့နေအိမ်ကိုရှာဖွေတဲ့အခါမှာအက်အသစ်တွေနဲ့သုံးပြီးသားအက်တွေကိုအတူတူထားထားတာတွေ့ရတဲ့အကြောင်းခရိုင်ရဲတပ်ဖွဲ့လက်ထောက်အကြီးအကဲကိုကိုးကားပြီးဒေသရင်းသတင်းဌာနတွေကရေးသားဖော်ပြကြပါတယ်။အသက်50အရွယ်ဆရာဝန်ရန်ချရန်ကိုရဲတပ်ဖွဲ့ကချုပ်နှောင်ထားပေမဲ့အပြစ်တစ်ခုခုအရာတရားစွဲဆိုထားတာမျိုးတော့မရှိသေးပါဘူး။ကမ္ဘောဒီးယားအမျိုးသား HIV/AIDS အရေးပြားဆိုင်ရာဌာနချုပ်ကဒေါက်တာမီယန်ချီဗန်ကဒီကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းနဲ့အသေးစိတ်ထုတ်ပြန်ဖို့အတွက်သူတို့အရန်အလုတ်ရှုံနေပါကြောင်း VOA ကိုပြောပါတယ်။ကမ္ဘောဒီးယားအစိုးရကတော့တက္ကသိုလ် 2020 မှာ HIV ကင်းစင်ရေးကြေညာထားတာလည်းဖြစ်ပါလိမ့်ရှင်။
မခွာညိုစူးစီတင်ပြသွားတော့ပါရှင်။ခရော့လာမဲစနေနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဗာအကြောင်းနဲ့ဆွေးနွေးဖို့ဗာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
သရရှင်တို့မြို့တူဝသွာလာလှုပ်ရှားနေထိုင်ကြတဲ့ပတ်ဝန်းကျင်မှာ2014ခုနှစ်ကစလို့အခုဒီနှစ်ကုန်တော့မဲ့အချိန်ထိဘယ်လိုမျိုးအပြောင်းလဲတွေတွေ့မြင်နေရပါလဲအထူးဖြင့်လူမှုရေးစီးပွားရေးပညာရေးကျန်းမာရေးဘက်မှကိုမြင်တွေ့ရတဲ့တိုးတက်မှုတွေဆွေးနွေးမှုတွေရှိတဲ့ဆိုရင်ကြုံတွေ့ရတဲ့ဒီတိုးတက်မှုဆွေးနွေးမှုတွေကိုတိုက်ရိုက်လည်လိုက်အစီအစဉ်မှာဝေမျှပြောပြစေခြင်းပါလဲလာမယ့်စနေနေ့ဒီဇင်ဘာလ20ရက်နေ့ညပိုင်းဒီလိုင်းပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးနိုင်ဖို့အတွက် VUE မြန်မာပိုင်းကိုကြိုတင်ဆက်သွယ်စေချင်ပါတယ်။တိုက်ရိုက်ဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုယ့်ရဲ့သဘောထားအမြင်တွေကို burmeseggviewnews.com စီကိုအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီပြပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရှင်တွေကိုဖိတ်ခေါ်ပါရခင်ဗျာ။
VOA American အတန်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကုန်တစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ်1-3-3-2-3-5-5-5လေးဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်ရှင်။တောတာရှင်များရှင်။ဆောင်းနှင်းနေဝေးတဲ့ဒီနေ့တစ်ကူရီရောက်တိုင်းတရားဒီကိုခန်းစားရစ်ဖွဲ့ထားတဲ့တခြင်းတွေ Christmas Day တခြင်းတွေနဲ့ဖြောဖြေးပေးနေပါတယ်။ဒါကြောင့်ဒီနေ့တော့ Justin Bieber တီဆိုပြီး Buster Rhymes အဖြစ်တီဆိုထားတဲ့ Drummer Boys တခြင်းနဲ့ဖြောဖြေးပေးချင်ပါတယ်။နားဆင်ပါရှင်။A newborn king to see, pa-ra-pa-pum-pum. Our finest gifts we bring, pa-ra-pa-pum-pum. To lay before the king, pa-ra-pa-pum-pum. Pa-ra-pa-pum-pum, pa-ra-pa-pum-pum. I'm on the drum, yeah, I'm on the snare drum. Yeah, I'm on the beat cause the beat goes dumb. And I only spit heat cause I'm playing for the sun. Playing for the king, playing for the title. I'm surprised you didn't hear this in the Bible. I'm so tight, I might go psycho. Christmas time, so here's a recital. I'm so bad like Michael. I know I'm still young, but I go. Stupid, stupid, love like Cupid. I'm the drummer boy, so dope. Little baby, for a bum bum. The homie Bieber hit me on the Twitter, then I hit him back despite I had some food up on my finger, sipping eggnog with a little sprinkle of vanilla, even though it's kind of cold. I'm pulling out a chinchilla. Bieber hit me back and said, let's make it hot up in the winter. I said, cool, cool. You know I'ma deliver. Let's collaborate and make the holiday a little bigger. Before we work, I gotta get this off, see the other family members and drop gifts off. Then I'm headed to the studio, cause ain't nothing stopping. How you know we about to turn it up and really get it popping now? People everywhere and all our Twitter followers, Merry Christmas, Kwanzaa, Happy Hanukkah. Merry with no food, it's not fair. It's about time for you to act merrily. It's about time for you to give to charity. Rarely do people even want to help at all, cause they're worn by the vibe, getting toys and the dolls, not thinking there's a family out hungry and cold. Wishing that they had somebody they could hold. So I think some of you need to act bold. Give a can to a drive, let's change the glow. Glow, 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 glow. I'm the drummer boy, so dope. I'm the drummer boy, so dope. Justin Bieber သို့ပြီး Buster Rhymes အဖြစ်သို့ထားတဲ့ Drummer Boys တချင်နဲ့ဖြောဖြေးပေးခဲ့တာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးတဲ့နေ့တစ်ကူတဲ့ချင်းလက်ဆောင်တွေကိုတောတာရှင်တွေနှိမ့်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ VOA American တန်ရဲ့တောက်ကြနေညဘက်စီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးတဲ့စီစဉ်တွေကိုတော့ line to meter 24 25နဲ့30နဲ့တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင် BOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ19ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတည်းကချုပ်လင်းပေးနေတာဖြစ်ပါတယ်ခုဒုတိယပိုင်းချုပ်လင်းသွားမယ့်10နာရီထိအစီအစဉ်တွေကို line to meter 24 25 32 51အပြင် line meter 190ရောနေပြီးတော့လည်းတိုးချဲ့ဖန်ယူနားဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လင်းသွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍ၊သုတဆုံးလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုဆက်တိုက်ထုတ်လင်းပေးသွားမှာပါ။သိပ္ပံနဲ့နည်းပညာကဏ္ဍမှာ Google ကနေနိုင်ငံခြားဘာသာပြန်ပေးတဲ့စာမျက်နှာမှာမြန်မာစာဘာသာထည့်သွင်းပေးလိုက်တဲ့သတင်းမှာတော့
ဒီကောက်ကဒေါ်ကြီးနောက်မှာပေါ်ရဆိုရင်လည်းဒီဒေါ်ကြီးမှာရှိနေတဲ့ပြည်ရင်ဆွဲထုံးနဲ့မတူအောင်သူကနေရာတနေရာရွှေ့သွားတော့အဲ့ဒီနေရာမှာနှစ်ခုတူတူလုပ်လို့ရဖို့ဖြတ်သွားတာ
ပေါ့ Alpha Input Alpha Infotech Mandalay ရဲ့ Managing Director လည်းဖြစ်ကွန်ပျူတာလုပ်ငန်းရှင်များအသင်း Mandalay ရဲ့နိုင်ငံကလည်းဖြစ်တဲ့ကိုရဲမြတ်သူရဲ့ရှင်လင်းပြောပြချက်ကိုနောက်ပိုင်းမှာအသေးစိတ်တင်ပြပေးပါမယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးသုတဆုံးလင်းအမေရိကန်တခွင်ကိုတင်ဆက်ပေးပါစေ။Christmas ရာသီအခါတမယမှာ Christmas party ဆင်နွှဲဖို့ American နိုင်ငံတော်ဝန်ပြင်ဆင်နေပါတယ်။ American အရှေ့ဖက်ခြမ်း Washington DC ကနိုင်ငံတော် Christmas တစ်ပင်မှာလဲမိတွေစီရင်ထွန်းထားသလိုအနောက်ဖက်ခြမ်းက Los Angeles မှာလဲ Christmas ရာသီဖြစ်တာကြောင့်မြို့နေရအတော်များများမှာလှလပပဖြစ်အောင်ပြင်ဆင်ထားကြပါတယ်။ဒီတစ်ပတ်သုတဆုံးလင် American တခွေမှာ Christmas အကျိုးကာလကို American ပြည်သူတွေဘယ်လိုဆင်နွှဲကြသလဲဆိုတာကိုကိုအောင်အောင်ကဦးဆံမိုးရဲ့အတူစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ဝါရှင်တန် DC တမနာအင်ဂျီရိုနာမှာစိုက်ထူထားတဲ့နိုင်ငံတော် Christmas တစ်ပင်ကိုဒီဇင်ဘာ4ရက်နေ့မှာမိထွန်းညှိပါရတယ်။92ကြိမ်မြောက် Christmas တစ်ပင်မိထွန်းပွဲကို American တမနာ Barack Obama တမနာ Gerald Michelle Obama နဲ့မိသားစုကမိထွန်းညှိပြီးတော့ဖွင့်လှစ်ပေးခဲ့တာပါကိုဆက်မွေ
1923ခုနှစ်ကစလို့ Christmas တစ်ပင်မိထွန်းပွဲကိုကျင်းပလာတာမှာဒီနှစ်မှာတော့ရာနဲ့ချီတဲ့ပရိသတ်တွေတက်ရောက်ပါတယ်
။ 5 4 3 2 1
ဒါတော့သမရအိုဘားမားခရစ်စမတ်တစ်ပင်ကိုမိထွန်းဖို့နမတ်စင်ရီးပြီးတော့အချက်ပေးခဲ့တာပါခရစ်စမတ်တစ်ပင်အပေါ်ကနေအစိမ်းရောင် LED မီးလုံးတွေတပ်ဆင်ထားပြီးတစ်ပင်ကိုအနီရောင်ဖဲပြားပတ်ထားတဲ့တံမီးလုံးတွေနဲ့ပုံဖော်ထားပါတယ်တစ်ပင်ရဲ့ထိပ်ကကျေလို့တော့အဝါရောင်မီးထွန်းညှိထားပါတယ် LED မီးလုံးပေါင်း900လောက်ကိုအသုံးပြုပြီးခရစ်စမတ်တစ်ပင်ကိုမီးထွန်းထားတာကြောင့်9နာရီစာတညမီးထွန်းကဟာ125ဒေါ်လာသာကျပါတယ်
Donner, Blitzen, Dasher, Dancer, Prancer, Vixen! Rudolph! Rudolph the red-nosed reindeer had a very shiny nose. And if you ever saw it, you would even say it glows.
Donner, Rudolph the red-nosed reindeer at the chingo, Namejo Asuro Steve Milaga.Christmas တစ်ပင်မီးထွန်းညီပွဲမှာ American ရေတက်တေဂီတာဝိုင်းနဲ့အတူတီဆိုဖျော်ဖြေခဲ့တာပါဒီပွဲမှာအစီအစဉ်ကြီးညာသူတွေကတော့နာမည်ကျော် Hollywood ရုပ်ရှင်တယောက်ဆောင် Tom Hanks နဲ့တယောက်ဆောင်ဂီတပညာရှင် Rita Wilson တို့ဖြစ်ကြပါတယ်ကိုအောင်ကြီး
ကေဒန်ရှင်အားလုံးကဂျင်ဂယ်ဘဲသချင်းကိုဆိုပြီးခရစ်စမတ်တစ်ပင်မိထွန်းပွဲကိုအဆုံးသတ်ခဲ့ပါတယ်။သမရအိုဘားမားမိသားစုကလည်းစင်မော်ကိုတက်ရောက်ပြီးတီဆိုသူအနုပညာရှင်တွေကိုလက်ဆွဲနှုတ်ဆက်ခဲ့တယ်လို့သချင်းကိုလည်းတံမြန်လိုက်ပြီးတော့ဆိုခဲ့ပါတယ်ဗျာ။အဲ့ဒီနေရာမှာဒီဇင်ဘာ10ရက်နေ့ကနေ22ရက်နေ့အထိညစဉ်ညတိုင်းတေဂီတာတွေနဲ့ဖျော်ဖြေပေးသွားမှာပါ။
ဒီ Christmas Tipping ကိုတော့သတင်းပတ်နဲ့ချီးပြီးတော့ပြထားတာမှာ American တဝန်းနဲ့ကမ္ဘာတစ်လွှာကခီးသွားတွေလည်းလာရောက်ကြည့်ရှုကြပါတယ်။ Washington က Christmas Tipping ကိုလာရောက်ကြည့်ရှုခဲ့တဲ့ကိုထက်အောင်ကတော့သူ့အတွေ့အကြုံနဲ့ဒီနှစ် Christmas ဘာတွေလုပ်မလဲဆိုတာကိုအခုလိုပြောပြပါတယ
်။ Washington DC ရှေ့မှာရောက်တော့တော်တော်လည်းစိတ်ဝင်စားဖို့လည်းကောင်းတယ်ပြောဖို့လည်းကောင်းပါတယ်။Christmas Tipping ကတော်တော်ဘလောက်မြင့်နေတော့မြင့်နေ။အဲ့ဒီမှာညဘက်ဆိုလည်းမီးရောင်စုံတွေထွန်းလာပြီးတော့လာကြည့်တဲ့လူတွေကတော့အများကြီးပေါ့ဗျာ။ဟိုအမေရိကန်ရဲ့ပြည်နယ်အနှံ့နိုင်ငံတကာရဲ့လာကြည့်ကြပါတင်တယ်။ပြီးတော့လူတွေကလည်းစီစီကားကားပါပဲ။အာကျွန်တော် Christmas ကတော့ခါတိုင်းနှစ်တည်းတော့အာဒီလိုပဲတငယ်ချင်းနေနဲ့ဟိုတွားတီတွားဒီနှစ်ကတော့ကျွန်တော် local မှာပဲတငယ်ချင်းနေအိမ်နေမှာကျွန်တော်တို့ဒီထုံးစံအတိုင်းပေါ့ Christmas ဟိုကျွန်တော်တို့ကဘာသာပေါင်းစုံနဲ့အတူရောနှောပြီးနေထိုင်ကြတာတယောက်တယောက်ဘာသာခွဲကြတာလည်းမရှိဘူးလေအဲ့တော့ကျွန်တော်ကဗုဒ္ဓဘာသာပဲဒါပေမဲ့ခရစ်ယာန်တငယ်ချင်းတွေအကုန်လုံးကသူတို့က Christmas ဆူတောင်းပွဲတွေလုပ်ကြတယ်ပြီးတော့ Christmas party တွေလုပ်ကြတယ်ကျွန်တော်တို့နေရာတော့လက်ဆောင်တွေပေးကြတယ်ပြီးလို့ရှိရင်တချင်းဆိုဂီတာတီးပေါ့ဟိုညဘက်ဆိုလို့ရှိရင်လည်းအားတဲ့ချိန်အဲ့အိမ်ဒီမှာဟိုဓမ္မတေးတီးကျွန်တော်တို့ဆိုတဲ့အခါမှာ live ပူပေါင်းပြီးတော့မှတချင်းဆိုကြဂီတာတီးကြပေါ့အဲ့လိုမျိုးပဲကျွန်တော်တို့ Christmas ကိုကျွန်တော်တို့ဖြတ်သန်းကြတာ
Washington DC နဲ့ Maryland ပြည်နယ် Annapolis မြို့စခန်းမှာဆိုရင်လေ20အခုလိုဒီဇင်ဘာလကိုရောက်တိုင်းမော်တော်ဘုတ်တွေကိုအလှမီးတက်ဆင်းပြီးပြိုင်ပွဲကျင်းပလေရှိပါတယ်။အခုလိုပြိုင်ပွဲကျင်းပတာဟာ32နှစ်ကြာခဲ့ပြီဖြစ်ပြီးမော်တော်ဘုတ်တွေမှာတောက်ပတဲ့မီးအောင်စုံတွေနဲ့စောင်းရသည့်အားလည်းရဲ့အထိမ့်မဲ့ပစ္စည်းတွေကိုတက်ဆင်းပြီးပြိုင်ပွဲဝင်ကြတာပါ
။ညအောင်မှာကျင်းပတဲ့ဒီပွဲမှာမော်တော်ဘုတ်တွေတန်းစီပြီးတော့လှည့်လေပြတာတာကြောင့်လူကြိုက်များတဲ့ပွဲတွေလည်းဖြစ်ပါတယ်။ပြိုင်ပွဲဝင်သူတွေဟာလာကြည့်ကြတဲ့ပရိသတ်ကိုအပြိုင်ဆိုင်ဖန်ဆားနိုင်အောင်ဝက်ဝင်ရုပ်တွေ၊ထမ်းပင်တွေ၊ခုံပြနေတဲ့လက်ပံရုပ်တွေ၊မော်တော်ဘုတ်တွေမှာတပ်ဆင်ထားပါတယ်။အနာပိုလစ်မြို့ဟာစီဗန်မြစ်ဘေးမှာရှိတာကြောင့်အပျော်မော်တော်ဘုတ်စီးသူတွေ၊ရွက်တိုက်လှေစီးသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။ဒါပြင်အခုလိုမော်တော်ဘုတ်အလှပြိုင်ပွဲကျင်းပတာကြောင့်လည်းတခြားပြည်နယ်တွေကပါလာရောက်ကြည့်ရှုကြပါတယ်
။ဒီတစ်ပတ်အစီအစဉ်ကတော့ Christmas အကျူကာလဖြစ်လို့ကျွန်တော်တို့အစီအစဉ်မှာ Taylor Swift ရဲ့ Last Christmas တချင်လေးနဲ့ဖြောပြပေးအောင်လားခင်ဗျာ။You still catch my eye. Tell me, baby, do you recognize me? Well, it's been a year. It doesn't surprise me. Merry Christmas. I wrapped it up and sent it with a note saying I love you. I meant it. Now I know what a fool I've been. But if you kiss me now, I know you'd fool me again. Last Christmas, I gave you my
American ပြည်တော်စုမှာ Christmas နေ့အတွက်တနင်္ဂနွေလုံးပျော်ဝဲရှင်ပွဲတွေကျင်းပနေကြတာမှာကျွန်တော်တို့မြန်မာပြည်ကရွှေပြောင်းအခြေချနေသူတွေလည်းအဲ့ဒီထဲမှာပါပါတယ်။ American ပြည်တော်စုအရှိချမ်းကမြောက် Carolina ပြည်နယ်မှာလည်းမြန်မာပြည်ကရွှေပြောင်းအခြေချနေတဲ့သူတွေအများပြားရှိပါတယ်။ကရင်တိုင်းရင်းသူဖြစ်တဲ့ North Equal 2ရဲ့ Christmas နေ့အစီအစဉ်ကတော
့ဒီနေ့ Christmas မှာကျတော့ဆိုတော့ဖခင်เจ้าမှာ Christmas ဖခင်တော်ရှိခိုးတယ်ပြီးတော့ဆိုပြာကြမှာကလေးရယေရှုခရစ်မွေးလာတဲ့ပုံပြေလေးကိုတရုပ်ဆောင်တာလေးကိုကြည့်တယ်ပြီးတော့ကလေးတွေကိုခရစ်စမတ်လက်ဆောင်တွေအလဲအလဲလှုပ်ပေးတယ်ခရစ်စမတ်တဲ့ချေလေးတွေအတူတူကအဝိုင်းဆူတော့
အမေရိကန်အနောက်ဖက်ခြမ်းက Los Angeles မြို့ဟာဆိုရင်လေအခုလိုခရစ်စမတ်ကာလမှာတော့ယာဒီဥရုနွေးတဲ့အတွက်လက်ပတ်သူတွေကြိုက်နေတတ်တဲ့နေရာတနေရာဖြစ်ပါတယ်အားလည်းရက်ရှည်ခရစ်စမတ်နှစ်သစ်ကူယာဒီအတွက်မြို့ရင်းမှာလှပအောင်ပြင်ဆင်ထားတာတွေကြောင့်လဲ LA မြို့ကန်တွေကလက်ပတ်သူတွေအတွက်ပါစိတ်ခွန်အားတက်ကြွစရာဖြစ်စေပါတယ်ဗျာ LA မှာနေထိုင်သူကို David Paul ကတော့သူမြင်တွေ့ခဲ့ရတာတွေကိုအခုလိုပြောပြပါတယ
်မြို့ရင်းမှာတော့ထုံးစံတိုင်းပေါ်ခရစ်စမတ်လဆိုရင်တော့အကုန်လုံးကတော်တော်များများကတော့မီးထွန်းပွဲတွေလုပ်ကြတာပေါ့နော်တချို့တထေးတွေရက်ွက်မှာတော့အများဆုံးလှုပ်တာကိုတွေ့ရတယ်ဒီမီးတွေပါတီစီတဲ့နေရာမှာသူတို့များသောဖြင့်တချို့တရားဆလုံးတွေပေါ်တယ်အဲ Joy to the World အဲ့လိုမျိုးတွေနောက်ပြီးတော့စာတမ်းဥစားလေးတွေပေါ့နော်အယုတ်ကလေးတွေပုံစံမျိုးနဲ့တိုးပုံစံလေးတွေနော်ပြီးတော့နွားကြောင်သားပုံစံလေးတွေတော့လုပ်တဲ့နေရာလေးတွေလည်းရှိပါတယ်သူတို့ပြင်အပင်တွေကိုတော့ဥစား decoration လုပ်တဲ့အရာဖြစ်တယ်လေ
မရိကန်ပြည်အောင်စုတဝန်းခရစ်စမတ်ကာလမှာပျော်ဝဲရှင်ဝဲတွေကျင်းပကြပုံကိုတင်ပြခဲ့တာဖြစ်ပါတယ်သောတာရှင်တွေအားလုံးလည်းပျော်ရွှင်စရာခရစ်စမတ်အခါသမယဖြစ်ပါစေခင်ဗျာ
ကောင်းအောင်တင်ဆက်တဲ့သုတဆောင်လေအမေရိကန်တခွင်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ခုတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပြရစေဒီတစ်ပတ်မှာတော့မြန်မာစာအသုံးပြုသူတွေအတွက်နိုင်ငံခြားဘာသာပြန်မေးတဲ့စာမျက်နှာကို Google ကနေမိတ်ဆက်ပေးလိုက်တာကိုတင်ပြမှာပါဒါပေမဲ့အများအသုံးပြုနေတဲ့ Zoji Font နဲ့ကတော့ဖတ်ရှုရမှာအခက်အခဲတွေရှိနေမှာပါ Zoji Font ဟာ Unicode စာနှုန်းနဲ့မကိုက်တယ်လို့မြန်မာတပ်ပုံရေးထုံးနဲ့လည်းမငြင်းညွတ်ဘူးလို့နည်းပညာကျွမ်းကျင်သူတချို့ကထောက်ပြပါတယ်ကိုငိမ့်ချမ်းရဲ့စူးစိမှုကိုဒေါက်ခင်မျိုးသက်ကပြန်လည်တင်ပြထားပါတယ်ရှင်
မြန်မာစာအသုံးပြုသူတွေအတွက်ဘာသာပြန်ပေးနိုင်တဲ့စာမျက်နှာကို Google ကနေစတင်လိုက်ပါပြီ။ဒါပေမဲ့မြန်မာပြည်က Zoji အသုံးပြုသူတွေအတွက်တော့ဖတ်ရှုရမှာအခက်အခဲတွေရှိနိုင်တယ်ဆိုတာကိုဒီတစ်ပတ်မှာကိုငင်းချမ်းကပြောပြပေးပါမ
ယ်။မြန်မာစာအတွက် Google ရှာဖွေစနစ်မှာဘာသာပြန်ပေးတဲ့စာမျက်နှာကိုဒီဇင်ဘာလ12ရက်မှာစတင်ထည့်သွင်းပေးခဲ့ပေမဲ့အသုံးပြုသူတော်တော်များများကတော့ Zoji Font စာလုံးနဲ့သူတို့ရိုက်ထည့်လိုက်တဲ့စာတွေကိုပြန်ထုတ်ပေးတဲ့အခါမှာအမှန်တိုင်းမြင်နိုင်မှာမဟုတ်ပါဘူး။အမှန်တိုင်းမြင်ရဖို့ဆိုရင်တော့ Google ကအသုံးပြုထားတဲ့နိုင်ငံတကာကအသိအမှတ်ပြုထားတဲ့စာနှုန်းတွေကိုလိုက်နာတဲ့ Font ဖြစ်တဲ့မြန်မာ3လို့ Unicode Font ကိုအသုံးပြုရမှာဖြစ်ပါတယ်။မြန်မာ Wikipedia ရဲ့ကြီးကြပ်သူတို့ဦးဖြစ်တဲ့ကိုဇော်တက်အောင်ကအခုလိုရှင်းပြပါတယ်။
Unicode မှာကသူ့ရဲ့ code point ကိုမကကြီးဆိုရင်ဘယ် code point ကိုတွန်းရမလဲ။ရိုက်ရဆိုရင်ဘယ် code point ကိုတွန်းရမလဲ။အောက်ကမြင်ဆိုဘယ် code point ကိုတွန်းရမလဲ။ဆိုပြီးတော့အတိအကျပြတ်ထန်းထားတဲ့ code point တွေရှိတယ်ခင်ဗျာ။အဲ့ဒီ code point တွေကို Zoji ကအတိအကျလိုက်နာမှာ။ဥပမာဖြင့် Zoji မှာရိုက်ရက9မျိုးရှိတယ်ပေါ့နော်။အဲ့9မျိုးအတွက်က code point ကို9ခုယူထားတယ်။ဗမာစာမှာ code point တစ်ခုနဲ့ပေးထားတဲ့အတွက်ကြောင့်မလို့သူကတခြားတိုင်းရင်းသားဘာသာတွေကပေးထားတဲ့ code point တွေကိုယူတုံးထားတယ်။နောက်တစ်ချက်ကကြောင့် Angular Rules ဆိုတာတော့ကျွန်တော်စလုံးကိုဘယ်လိုစီလဲပေါ့နော်။ Unicode မှာကကျွန်တော်တို့အဝေးထိုးကကြီးဆိုပြီးတော့ရိုက်လိုက်ပေမဲ့တကယ်တမ်း computer ထဲမှာသွားသိနေချင်းညာသူကကြီးတဝေးထိုးဆိုပြီးတော့သိနေကြ။အဲ့လိုမျိုးပေါ့နော်သူစလုံးစီပုံနဲ့ပတ်သက်ရင်လည်း Unicode ကသူအတိအကျသတ်မှတ်ထားတာရှိတယ်။အဲ့ဆက်နှုန်းကိုလည်း Zoji ကမလိုက်နိုင်တာပေါ့နော်
။ပြီးခဲ့တဲ့နှစ်က Google ကသူ့ရဲ့ Internet စာမျက်နှာမှာ google.com.mm လို့မြန်မာစာနဲ့ရှာဖွေရေးအတွက်အခုလိုစံနှုန်းလိုက်နာတဲ့ Font ကိုအသုံးပြုပြီးလွှင့်တင်ခဲ့ပါတယ်။နောက်ဆုံးထွက် Android, Windows နဲ့ Mac Operating System တွေမှာလည်းစံနှုန်းလိုက်နာတဲ့ Unicode Font တွေဝယ်ကလေးကအသုံးပြုနိုင်အောင်ထည့်သွင်းပေးလာခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာပြည်က Internet စာမျက်နှာတော်တော်များများနဲ့မြန်မာပြည်တွင်းနဲ့ကတချို့ဖုန်းတွေဖြစ်တဲ့ Samsung, Huawei ကတော့ Zoji ကိုပဲအသုံးများနေပါတယ်။အစိုးရယုံနေမှာလည်းစံနှုန်းလိုက်နာတဲ့မြန်မာ3ကိုပဲသုံးဖို့အမိန့်ထုတ်ထားပေမဲ့တချို့အစိုးရယုံစာမျက်နှာတွေမှာတော့ Zoji ရောစံနှုန်းလိုက်နာတဲ့ Unicode ကိုပါသုံးပြီးအများဖတ်လို့ရအောင်လုပ်ထားရတဲ့အကြောင်းသမရယုံရဲ့ Internet စာမျက်နှာကိုကိုင်တွယ်သူတို့ဦးဖြစ်တဲ့သမရယုံညွှန်ကြားရေးမှူးဦးစောထေးကပြောပါတယ်။ပထမဆုံ
းဆက်လုပ်တာကမြန်မာ3နဲ့လုပ်တယ်။တော်တော်မြန်မာ3ကတော့ဖတ်လို့မရအောင်ကုန်လိုင်းနေလာတယ်။ဒါကြောင့်လည်းဆိုတော့သူတို့သုံးတာကဟိုဇော်ဒီရှင်းနေယူသားတွေအများစုကအဲ့တော့ကျွန်တော်တို့ public ကိုပေးတဲ့ information ကဖတ်လို့မရဘူးဆိုတော့ကျွန်တော်တို့ကနှစ်ခုကြောင်းလုပ်တယ်ဇော်ဒီရှိတဲ့သူကဇော်ဒီ version ကိုကြည့်ပေါ့နော် Unicode သမားက Unicode ကိုကြည့်ဆိုပြီးတော့ဆင်ပြေအောင်ဆိုပြီးတော့ကျွန်တော်တို့ကမျိုး version ခွဲပြီးတော့လုပ်တာပေါ့ကျွန်တော်ဘာကွာလဲဆိုတော့မြန်မာ3 Unicode ကိုစဉ်းစားတာကကျွန်တော်မြန်မာစာရေးနည်းရေးဟန်အဲ့တိုင်းသွားတာလက်ကွက်စာဆိုကွန်ပျူတာလက်ကွက်စာဆိုပေါ့နော်ဟိုတဝေဆိုးရေးပြီးရင်ကာကြီးလာတယ်ကာကြီးလာပြီးရင်ရပင်းလာတယ်အဲ့အဲ့တိုင်းသွားတာပေါ့နော်ဟိုပတ်ောက်ရေးပြီးရင်ရက်ရည်ရေးပြီးတော့နတ်သက်ပြန်ဆိုရင်ဥပမာအဲ့လိုရေးတယ်ယူနီကုတ်ကအဲ့တိုင်းသွားတယ်ရေးထုံးနဲ့အညီသွားတယ်စော်ဒီကတော့ရက်ရည်ကိုရင်ရေးတယ်ဆဲရည်ရင်ရိုက်ပြီးမှပတ်ောက်ရအဲနတ်ငယ်သက်သက်ပေါ့နော်အဲ့လိုသွားတယ်အဲ့တော့ကျတော့မြန်မာစာရေးထုံးနဲ့ကြည့်တော့ကျတော့စော်ဒီကရေးထုံးနဲ့ကျတော့မကိုက်ဘူးပေါ့ယူနီကုတ်ကတော့စံနှုန်းရတော့ကိုက်တယ်ဟုတ်တော့လည်းသူကလည်းထပ်ပြီးတော့လောက်အောင်
မယ်။နောက်တစ်ချိန်မှာစံနှုန်းတစ်ခုတည်းကိုလိုက်နာဖို့လိုအပ်နေပေမဲ့လက်ရှိမှာတော့ Zoji နဲ့စံနှုန်းလိုက်နာတဲ့ Font တွေကစံနှုန်းမတူတဲ့အတွက်အခက်အခဲတွေဖြစ်နေကြောင်းလွန်ခဲ့တဲ့10နှစ်လောက်ကစပြီး Zoji ကိုဖြန့်ဖြူးခဲ့တဲ့ Alpha Infotech မန္တလေးရဲ့ Managing Director လည်းဖြစ်အခုလက်ရှိကွန်ပျူတာလုပ်ငန်းရှင်များအသင်းမန္တလေးရဲ့နိုင်ငံကတအူးလည်းဖြစ်တဲ့ကိုရဲမြတ်သူကအခုလိုပြောပါတယ
်။ Standard Angular တစ်ခုကိုတော့အတူတူသွားမှာပေါ့။ဒါပေမဲ့ခက်တာက Unicode က Zoji နောက်မှာပေါ်ရဆိုရင်လည်းဒီ Zoji မှာရှိနေတဲ့ပြည့်ရင်ဆွဲထိုးနဲ့မတူအောင်သူကနေရာတနေရာချွေသွားတော့အဲ့ဒီနေရာမှာနှစ်ခုတူတူလုပ်လို့ရဖို့ခက်သွားတာပေါ့နည်းပညာအရတော့တကယ်လို့သာ Unicode ကဒီ Unicode Standard ကိုပဲပါတဲ့စလုံးကလည်းဒါတွေကိုပဲ ဘာမှမပြောင်းမလဲပဲနဲ့ဒီဥပဒေသားတွေနဲ့ပဲဇော်ကြီးနဲ့အဲတင်းရဲဆိုတဲ့လေလုံးတော့တူသွားလို့ရှိရင်ဒါကျွန်တော်တို့နှစ်ခုစလုံးအတူတူသုံးလို့ရတဲ့စက်တွေနဲ့အတူတူသုံးလို့ရတဲ့စနစ်တွေပေါ်လာနိုင်တာပေါ့လေအခုကတော့ဇော်ကြီးနဲ့မတူတဲ့တင်းရဲဆိုတဲ့စနစ်ကိုသူကထည့်လိုက်တော့အခုလိုမျိုးဒီဟာတော့ရင်ဟိုကသုံးလို့မရဟိုကသုံးရင်ဒီဟာသုံးလို့မရဆိုတဲ့အနေအထားရောက်သွားတာပေါ့
စံနှုန်းလိုက်နာတဲ့ Unicode ကိုအသုံးပြုသူတွေကအင်တာနက်မှာစာစီစာရိုက်ယူနေမှာကပဲ Google မှာလိုမျိုးပြန်လဲရှာဖွေရင်းနဲ့တင်းစီယာတွေမှာညံဆန်လဲကူစေဖို့ Unicode ကိုအသုံးပြုဖို့တိုက်တွန်းနေကြပေမဲ့လည်းကိုရဲမြတ်သူကတော့ဇော်ကြီးနဲ့ရေးသားထားတဲ့အချက်လက်တွေများလွန်းတဲ့အတွက်ပြောင်းလဲဖို့မဖြစ်နိုင်ကြောင်းဇော်ကြီးကလည်းသူ့နေရာနဲ့သူသုံးနိုင်ကြောင်းပြောပါတယ
်ဒီသူ့နေရာနဲ့သူပဲသုံးနေတာပဲလေသုံးတဲ့လူတွေရဲ့ choice တွေကျွန်တော်တို့ကဘယ်နေရာမှာဘာလို့ဖို့သုံးမှာလဲဆိုတဲ့အနေအထားနဲ့ပဲကျွန်တော်တို့ကသွားရတာပဲလေ translation လုပ်ဖို့လိုတဲ့အချိန်ကျတော့ translation လုပ်လို့ရတဲ့ဟာပေါ့ဒါပေမဲ့ karaoke ဆိုတဲ့အချိန်ကျလည်း karaoke တခြင်းနေမှာသုံးနေတဲ့ဟာနဲ့ပဲသုံးရတော့တာပေါ့အကောင့်ကြီးစနစ်ဆိုလည်းအကောင့်ကြီးစနစ်ရဲ့ database ကငကူရှိနေတဲ့ဟာယူကျွန်တော်တို့က migration လုပ်ဖို့ဆိုတာ cost အခုရှိရလေဒီ Unicode ကတစ်ချိန်ကြလို့ရှိရင်တော့အတူတူဖြစ်အောင်တော့သွားရမှာဆိုပေမဲ့အခုချိန်မှာကိုက Apple မှာရှိတာနဲ့ Windows မှာရှိတာနဲ့ Android မှာရှိတာနဲ့ iOS မှာရှိတာနဲ့ကြားထဲမှာအတူတူမပေါ်နိုင်သေးတာတို့အတူတူမမှန်နိုင်သေးတာလေးတွေရှိနေတော့သူတို့လည်းတစ်ချိန်ကြရင်တော့ငြိမ်သွားရင်တော့သုံးလုံးကောင်းရင်ကောင်းလာမှာပါအခုတော့ကျွန်တော်မငြိမ်သေးဘူးလို့ထင်နေစောင့်နေတာပေါ့ကွာ72တိုင်းပေါ်မှာခေါင်းဆော်ရင်းတစ်ခုကိုဘယ်ဟာရွေးမလဲရွေးသလိုကျွန်တော်တို့ကစဉ်းစားလို့မရတော့ဘူးလေ။ရင်တော့ချိနေတဲ့ဟာတွေအားလုံးကတော့သူ့ရဲ့ capability နဲ့သူသွားနေရမှာပဲ။ data တွေအများကြီးကိုကျွန်တော်တို့က migrate ကုန်လို့ဖို့ဆိုတဲ့ကိစ္စကမဖြစ်နိုင်အောင်။ဒါပေမဲ့ web ပေါ်မှာတော့နောက်ပိုင်းကျရင်တော့အတူတူဖြစ်သွားမယ်ဆိုတဲ့ဟာကတော့ကျွန်တော်တို့လည်းတူနေတာပေါ့
။အခုလက်ရှိမှာစံနှုန်းလိုက်နာတဲ့ form စလုံးကိုပဲဆွဲဆွဲမြင်းမြင်းပြောင်းသုံးနေတဲ့စင်ကာပူနိုင်ငံက digital marketing agency မှာအလုပ်လုပ်နေတဲ့မတ်ချင်းမြင့်ခိုင်က
ဒီတုံးတဲ့သူတွေတချို့ကြောက်လို့ unique code ဆိုတာဘာမှန်းကိုမသိတာသူကဘယ်လိုမျိုးတင်ထားတဲ့ page မှာဘာရေးထားလဲတပ်ပုံမမှန်ဘူးအဲ့လိုမျိုးမေးကြအဲ့လိုလူတွေကကြောက်လုံးလုံးမသိတာပေါ့နော်ခုနောက်ပိုင်းဒီ Google Translate ထွက်လာမယ်နောက် Facebook မှာလည်း Facebook interface တစ်ခုလုံးကမြန်မာလိုရပြီဆိုရင်ဘာလဲဆိုတာမေးပြီးတော့သိလာကြလိမ့်မယ်လို့ထင်တယ်ဒါကတအုပ်စုပေါ့သူတို့ကတော့တဖြည်းဖြည်းပြောင်းလာမှာနောက်တအုပ်စုကကြတော့ unique code ဆိုတာဘာလဲသိတယ်ဇော်ကြီးဆိုတာလည်းဘာလဲသိတယ်ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ပေါ့နော်အဲ unique code ကိုမသုံးနိုင်သေးဘူးဖြစ်နေအဲ့လူတွေတိုက်တွန်းနေတာကတော့မြန်မာသားရဲ့အနာဂတ်ကိုကြည့်ပါပေါ့နော်အင်တာနက်မှာမြန်မာသားနောက် case ဆက်မှာကောင်းကောင်းမမသုံးခြင်းနဲ့ကောင်းကောင်းမစီခြင်းနဲ့ရှာခြင်းနဲ့ဆိုလို့ရှိရင်တော့ unique code ကသုံးရမှာမို့လို့ပြောင်းတုံးဖို့ကြိုးစားကြည့်ပါလို့ပြောခြင်
းအခုလိုမျိုးအပြောင်းလဲတွေလောက်ရမှာတွေ့လာရတဲ့အခက်အခဲတွေကို Facebook က unique code area ဆိုတဲ့အဖွဲ့မှာအကူအညီတောင်းနိုင်ပါတယ
်အဓိကကတော့ keyboard တွင်းလို့မရဘူးလူတွေကဇော်ကြီးသုံးရတာအကျင့်ပါနေဇော်ကြီး keyboard တွင်းထားတော့တစ်ခါတည်းကျတော့တော်တော်ညိရပါဘူးဒီဇော်ကြီး keyboard နဲ့ကိုတင်လိုက်တဲ့ keyboard နဲ့တော်တော်ညိရဒီ zoji ကို uninstall လုပ်ပြလိုက်ရင်တော့အကုန်အဆင်ပြေသွားပဲအဓိကဒီနှစ်မျိုးသုံးကျင်တဲ့နေရာမှာရှိရပေါ့အခက်အခဲရ
စံနှုန်းလိုက်နာတဲ့ form unicode ကိုပဲမြန်မာပြည်သူတွေသုံးသင့်တယ်ဆိုတာကိုကိုဇော်တက်အောင်ကရှင်းပြပါတယ
်ဒီ login ဆက်လိုက်ကောပြီး traffic ကပထမဆုံးဖြစ်တယ်ပေါ့နော်နောက်ပိုင်းမှာ optic character recognition လို့ပြောပြီးစလုံးကိုဖတ်ပြီးတော့သူ့အတူသိအောင်လုပ်တဲ့ဟာမျိုးတွေ test to speak conversion တွေဒါမျိုးတွေ technology တွေအများကြီးတော့အောင်မယ်ဆိုတဲ့အချိန်မှာနိုင်ငံတကာကုမ္ပဏီကစံနှုန်းလိုက်နာတဲ့ form ကိုပဲ support လုပ်မှာပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ရှေ့လျှောက်ပြီးတော့ဒီ technology ဒီဆက် develop လုပ်ဖို့အတွက်ကစံနှုန်းလိုက်နာတဲ့ platform ကိုသုံးမှာကျွန်တော်တို့ပြပို့ပြီးတော့တွေ့တယ်ပေါ့နော်နောက်တစ်ချက်ကကျွန်တော်ဒီ logo ကိုဆက်သုံးနေမယ်ဆိုရင် data parser နဲ့ညာပေးဖို့လည်းကျွန်တော်အခက်အခဲရှိတယ်အဲ့ဒါကြောင့်မို့လို့ unique form ကိုပြောင်းတုပ်ပြီးတော့အားပေးပေးတယ်ပေါ့နော
်ကိုငင်းချမ်းရဲ့ဆက်သွယ်မေးမြန်းခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်လို့
တို့ခင်မျိုးသက်ရဲ့သိပ္ပံနဲ့နိပညာကဏ္ဍကိုတင်ဆက်ပေးခဲ့တာပါခုတော့အမျိုးသမီးကဏ္ဍပါတောတာရှင်များရှင်သိပ္ပံပညာဟာတာမန်အားဖြင့်အမျိုးသားတွေအာသင်နဲ့ဘာသာရပ်လို့ယူဆရပေမဲ့အမျိုးသမီးတွေလည်းသိပ္ပံပညာမှာထူးချွန်နိုင်ပါတယ်အမေရိကန်ပြည်ထောင်စု Georgia Region State ကတို့မှာအုံနောက်နဲ့အာယုံကျော်ဆိုင်ရာပါရဂူပွဲကိုစီးပူးနေသူဖြစ်တဲ့တီရီဝစ်စလင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လလတန်ကတင်ပြချပါရယ်'Cause it only serves to make me more determined to achieve my final goal, and I come back even stronger.
တီရီယာကအမေရိကန်ပြည်ထောင်စုမှာရှိတဲ့ Georgia Region State တို့မှာအုံနောက်နဲ့အာယွန်ကျော်သိပ္ပံဆိုင်ရာမှာပါရဂူဘွဲကိုတက်ရောက်တင်ကြားနေတယ်ဆိုတော့ဒီသိပ္ပံပညာနဲ့ပတ်သက်ပြီးတော့ပေါ့နော်အမျိုးသမီးတွေစိတ်ပါဝင်စားမှုနည်းနေတဲ့အချိန်မှာနောက်အထူးသဖြင့်အုံနောက်နဲ့အာယွန်ကျော်ဆိုတော့သိပ္ပံကိုခက်ခဲနေနေတဲ့ပညာရဖြစ်တဲ့ပြကြောင့်ဒီပါပညာကိုဘယ်လိုလုပ်စပြီးတော့စိတ်ဝင်စားလာလဲပြပြပေးပါလားရှင
်ဒီ American ပြည်ထောင်စုကိုစတောင်းလာတဲ့အချိန်မှာဒီမှာဆယ်ရန်နေစပြီးတော့တက်တယ်ပေါ့နော်အဲ့မှာဒီ high school မှာ biology ကိုပထမဆယ်ဝင်လာပြီးတော့ဒီ tech တို့လည်းရောက်ကော undergrad ပေါ့နော် undergrad လည်းရောက်ကော science အကြောင်းနေပို့ပြီးဖတ်ဖြစ်တယ်ပို့ပြီးဖတ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့ research တွေတတင်းတွေထဲမှာပါရလို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲဒီကနေစပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာစိတ်ဝင်စားလာပြီးတော့ခြားဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလောက်ဖြစ်တယ်ပေါ့နော်လောက်ဖြစ်ပြီးတော့ now ဒီ grad school ကိုဒီ neuroscience program တွေကိုရှောက်ဖြစ်သွားတာပေါ့နော်
အဲ့ဒီ neuroscience ပေါ့နော်အထူးသဖြင့်အုံနောက်နဲ့ပတ်သက်ပြီးတော့ theory ရလေ့လာနေတယ်ဆိုတဲ့ခါကျတော့နည်းနည်းရှင်းပြပေးပါလားရှင်ဘယ်လိုလေ့လာလဲဘယ်လိုသုတေသနပြုလုပ်လဲပေါ့နော
်ဒီအုံနောက်နဲ့သက်ဆိုင်တဲ့သုတေသနမှာကျမတို့မသိရရင်အများကြီးရှိသေးရယ်ပေါ့နော်ဒီမေးစရာမေးခွန်းတွေအများကြီးရှိသေးတယ်ဒါပေမဲ့ဒီကျမရဲ့အဓိကအခုလေ့လာနေတာကတော့ဒီစိတ်ရောဂါတမျိုးပေါ့နော် schizophrenia ဒီပမာလို့ပြန်ရလို့ရှင်တော့ဒီစိတ်ပစင်ကလျာဖြစ်တယ်လို့ပြန်ရမှာပေါ့နော်အဓိကဒီအုံနောက်ထဲမှာအချင်းချောလို့ရှင် brain cells နှစ်မျိုးရှိတယ်တခုက excitatory and နောက်ထပ်တစ်မျိုးက inhibitory ဒီ neuron တွေပေါ့နော်ဒီ brain cells တွေတခုနဲ့တခု communicate လုပ်တဲ့အချိန်မှာဒီ excitatory neuron ကဒီ information ကို cells တခုကနေတခု information flow throughout တောင်းဝင်ယူရပေါ့နော်ဒီ inhibitory neuron ကအဲ့ information ကိုချိန်ပေးတာပေါ့နော်ချိန်ပေးတာမှာဒီကြည့်ရဲ့အခုလိုမျိုးဒီစိတ်ရောဂါလိုမျိုးဒီစိတ်မမှန်ဘူးဆိုလို့ရှင်အဲ့ဒီ balance chain အစားကပြတ်တာပေါ့နော်အဲ့ဒီ balance မရှိတော့ဒီကျမရဲ့ research ကတော့ဒီမွေးခင်ကအချိန်ရယ်စပြီးတော့ဒီအရွယ်ရောက်တဲ့အချိန်ပေါ့နော်ဒီ different အဲ့ developmental stages မှာဒီ inhibitory system ကပါချလေးဆိုတာကိုလေ့လာတာပေါ့နော
်ဆောစောက theory ပြောတဲ့အထူးပြုလေ့လာနေတဲ့ဒီစိတ်ကစင်ကလျားဖြစ်တဲ့ schizophrenia ယောဂာနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလားရှင်
ဒီယောဂာကကြောရလို့ရှင်ဒီ symptom က3ခုခွဲလို့ရရပေါ့နော်တခုကကြတော့ဒီ hallucination positive symptom ကိုခေါ်ရတယ် positive ဆိုတာကိုအတန်ကြီးကြားတာတို့မရှိတာတွေမြင်တာတို့အဲ့လိုမျိုးပေါ့နော်ပြီးရင်မဟုတ်တာတွေကိုယုံကြည်တာအဲ့လိုမျိုးပြီးရင်နောက်တစ်ခုက negative symptom ဆိုတဲ့ symptom တွေကကြတော့လူတွေနဲ့မဆက်ဆံနေတာပြီးရင်မကြိုးစားကြင်တာစိတ်ဓာတ်ကြတာအဲ့အမျိုးတွေ symptom တွေလည်းရှိရဲအိတ်မပြောတာအဲ့အမျိုးတွေပြီးတော့နောက်တစ်ခုက cognitive symptoms cognitive symptoms ကကြတော့ဒီမမှတ်မိတာတတိမိတာတို့တကယ်ဘယ်လိုပြောမလဲဆုံးဖြတ်ချက်ချတာတို့မချနိုင်တာအဲ့လိုမျိုးဒီ executive function တွေမှာမလုပ်နိုင်တာပေါ့နော်အဲ့လိုမျိုး symptom 3ခုရှိပါတယ်ဒီယောဂကမျိုးရိုးဒီဇိုင်း gene တွေမှာလည်းပြဿနာရှိရဲပြီးရင်တောင်းဝန်းကျင်ကလည်း effect ဖြစ်တယ်ပေါ့နော်ဒီယောဂကိုဖြစ်စေတယ်ပေါ့နော်နှစ်ခုစလုံးပါပါတယ်ဒါမဲ့အဓိကကတော့ genetic ပေါ့နော
်ဟိုနောက်တစ်ခုစိတ်ဝင်စားတာလေဒီလိုပါရဂူပွဲယူတဲ့နေရာမှာဒီအဆင့်ဆင့်ပေါ့နော်ဆံမွေးပြည်တာတို့ဒီသုတေသနပြုစုတာတို့အဲ့ဒီစနစ်ကလေးပေါ့နော်နည်းနည်းရှင်းပြပေးပါလားရှင်
ဒီပါရဂူဘွဲကြောင်းလျှောက်ဖို့ဆိုတာဒီမှာ GRE ဆောင်မီဘွဲဖြစ်ရပါတယ်အဲ့ဒါက entrance exam လို့မျိုးပေါ့နော်အဲ့ဒီ GRE အမှန်နဲ့ကိုဒီ undergrad မှာ grade C ပေါ့နော်အမှန်နဲ့တိုက်တဲ့ကြောင်းလျှောက်ပေါ့နော်ပြီးရင်ဒီသူဒီဇာတ်နဲ့ပတ်သက်တဲ့အလုံးမျိုးလုပ်ဖို့လို့ရှင်လည်းအဲ့ဒါအများကြီးအထောက်အကူရပါတယ်ကိုကောင်းတယ်ပေါ့နော်ဒီအကယ်၍ကိုကြောင်းဝင်ဝေးရပြီဆိုလို့ရှင်ပထမနှစ်မှာကိုရွေးတဲ့လမ်းကြောင်းနဲ့တက်ဆိုင်တဲ့အတန်းလေးတက်ရတယ်ပထမနှစ်ပြီးလို့ရှင်တော့ညာစုကဒီကိုရဲ့ lab ထဲမှာအလုံးလောက်တာပဲပေါ့နော်ဒီကိုနဲ့တက်ဆိုင်တဲ့သူရဲ့ပနာကိုအလုံးလောက်တာပါပဲဒီပါကိုရဖို့ဆောင်မွေးပွဲအကြီးတစ်ခုဖြေရတယ်နှစ်လဲလောက်မှာနှစ်နှစ်လောက်ဝင်ပြီဆိုလို့ရှင်အဲ့ဒီ entrance exam လို့မျိုးပေါ့နော် comprehensive exam လို့ခေါ်တယ်အဲ့ဒီဆောင်မွေးပွဲဖြေရတယ်အဲ့ဒီဆောင်မွေးပွဲအောင်ပြီဆိုလို့ရှင် PhD candidate ဖြစ်ပြီဆိုပြီးတော့သတ်မှတ်တယ်ပေါ့နော်အဲ့ဆောင်မွေးပွဲကအရေးကြီးဆုံးပေါ့အဲ့ဆောင်မွေးပွဲပြီးလို့ရှင်ကိုယ့်ရဲ့သုတေသနလုပ်တဲ့ thesis ကိုပေါ့နော်ပြီးအောင်လုပ်ရတယ်ပြီးအောင်လုပ်ပြီးအဲ့ဒီ thesis ကို defense လုပ်ရတယ် defense လုပ်တဲ့ဆိုရင်အခုကျမတို့မှာ thesis committee ဆိုတာရှိတယ် thesis committee ဆိုလို့ရှင်ကျောင်းကကိုယ်နဲ့သက်ဆိုင်တဲ့ professor9ယောက်အဲ့ဒီ committee မှာပါတယ်ပေါ့နော်အဲ့ဒီ professor 9ယောက်ကကိုယ့်ရဲ့ thesis ကို monitor လုပ်ရတာပေါ့နော်ကိုလုပ်ထားတဲ့သုတေသနကိုဒီဆရာကြီးအကြောင်းအကြောင်းသားတွေကို present လုပ်ရတယ်ပေါ့နော် present လုပ်ပြီးလို့ရှင် မိကောနဲ့မိမယ်ကိုကဖြေရမယ်ပြီးရင်ကိုလိုအပ်တာတွေထပ်လုပ်ခိုင်းမယ်မလိုဘူးကိုကပြန်ပြီးတော့အားကြီးလုပ်ခြင်းနေဆိုလဲသူတို့နဲ့ပြန်ပြီးဆွေးနွေးပေါ့နော်ဒါ defense လုပ်တယ်လို့ခေါ်တာပေါ့အကောင်လုံးအဲ့ defense လုပ်တာအောင်မြင်ပြီဆိုလို့ရှိရင်တော့ဒါပါရကိုပဲရတယ်ပေါ့နော်
သိပ္ပံပညာဆိုတာလေလက်တွေ့ဒီသူတည်သနာတွေဘာတွေအတော်လေးလောက်ရတဲ့ကျန်ရည်ဖြစ်တော့အများဖြင့်ကမ္ဘာနဲ့အတူဒီနိုင်ငံမှာဒီသူအဓိကတော့အမျိုးသားတွေကြီးစိုးတဲ့လောကလို့ခေါ်ရမှာပေါ့သိပ္ပံပညာကိုခုလိုပေါ့နော်ပါရဂူဘွဲ့ ठी လေးလာဖို့အတွက်ကအမျိုးသမီးတူဦးနေဘလို့အခက်ခဲတွေမြင်ပါလေရှင်
အဓိကဒီလမ်းကြောင်းရွေးပြီးွားပြီဆိုလို့ရှင်မလွယ်ဘူးပေါ့နော်ဒီလမ်းကြောင်းကအချိန်အများကြီးပေးရပါတယ်ဒီသူသနာလက်တွေ့လောက်ရတာလက်ထဲမှာအချိန်ကြီးအများကြီးအလုံးလောက်ရတယ်ဒါသူသနာဆိုတော့ကိုရမယ် result ကလည်းမသေးကြဘူးပေါ့နော်အဲတော့ဒီအမျိုးသမီးတွေအနေနဲ့ကြတော့အချိန်နဲ့ပင်မနာနေပေါ့နော်အများကြီးတခြားအများကြီးစဉ်းစားကြလို့ရပါပေါ့လို့ရဆိုတော့မိသားစုတခြားကိစ္စတွေအတွက်အချိန်ရောတာပေါ့အခုလို့အရင်အချိန်ပေးရတဲ့အလုပ်မျိုးကြတော့အမျိုးသမီးအနေနဲ့လုံနိုင်တာနေရပေါ့ပြီးတော့အောင်မြင်မှုရှိရလဲနည်းနည်းတော့နေမပါဘူးလဲဆိုတော့တခြားကိစ္စတွေရှိနေပေါ့နော်ကြောင့်မို့လို့ဒီကရီယာကို affect ဖြစ်နိုင်တာပေါ့
နောက်ဆုံးအနေနဲ့ကျွန်မမြင်ချင်တာက TV လေးလာခဲ့တဲ့စိတ်ယောဂပေါ့နော်ဒီမြန်မာနိုင်ငံမှာဒီစိတ်ယောဂနဲ့ဆိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပေးချင်ပါလဲရှင်
။ပြောချင်တာကတော့အခုမမာပြည်မှာပေါ့နော်အခုချိန်ထိစိတ်ယောဂနဲ့တဆိုင်တဲ့ယောဂရဲ့ပြဿနာတွေစိတ်ကျန်းမာရေးတွေကိုတိတ်ပြီးတော့အရေးမထားမိလေဘူးလို့ထင်တယ်ပေါ့နော်။ဒီမှာဆိုလို့ရှင်ဒီစိတ်ဒုက္ခဆရာဝန်ကြီးပါတယ်ဆိုတာကလူအများစုကရိုးရိုးဆရာဝန်ကြီးမကောင်းလို့ပါတယ်လို့ပဲ normal ဒါပေမဲ့ဗမာပြည်မှာကျတော့အဲ့လိုမျိုးအတိုင်းဝိုင်းကြောင့်ဒီ traditionally ဒီဆေးယောဂါတွေရှိတယ်ဆိုတာကိုသိပြီးတော့လက်မခံကြဘူးပေါ့နော်စိတ်တက်ကြရဲဆိုလို့ရှိရင်ဘယ်သူမှဆရာဝန်စီမသွားကြဘူးအကူအညီမလိုချင်ဘူးပေါ့နော်ဒါမျိုးတွေဒီဆေးယောဂါတွေရှိရဲဒီစိတ်ကျန်းမာရေးအရေးကြီးရဲဆိုတာကိုဗမာပြည်မှာအရေးထားဖို့လိုတယ်ပေါ့နော်တကယ်ပြောရရင်တော့အခုအချိန်မှာဗမာပြည်မှာအခြေခံလိုအပ်ချက်တွေဒီတဲ့ပေါ့နော်ဒီတဲ့ဒီစေယောဂါရရေးထားဖို့တဲ့ဒီတဲ့ပို့ပြီးအရေးကြီးရဲ့တခြားကိစ္စရဲ့အရင်ဖြေရှင်းဖို့လိုရဲဆိုတော့အိုက်ဖက်ကိုတော့မရောက်သေးဘူးပေါ့နည်းနည်းဝေးသေးတယ်ဒါပေမဲ့အဲ့ဒါမျိုးရတည်ထားဖို့တော့လိုပါတယ်ဒီကအခုချိန်မှာပေါ့နော်နိုင်ငံကိုဖွံ့ဖြိုးတိုးတက်အောင်လုပ်ရဲ့အချိန်မှာဒီတခြားနိုင်ငံတွေမှာဘယ်လိုရှိရဲဆိုတာကိုတည်ထားဖို့လိုပါတယ်ပြီးရင်အဓိကအစပိုင်းမှာအတူယူဖို့ပေါ့နော်အဲ့ဒါအရင်ရေးကြည့်ပါတယ်
တော်လလတန်ရဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့တောက်ကြနေအစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာအသေးသတင်းအချင်းချုပ်ကိုကုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဘာရက်အိုဘားမားဟာဟာဝိုင်ကိုဆောင်းရာသီအလိုက်ရမထွက်ခွာခင်ဒီကနေ့တောက်ကြနေမှာနစ်ကုံပိုင်းပြုလုပ်နေကြနစ်စင်တင်းတာရှင်လင်းပွဲပြုလုပ်ဖို့ရှိနေပါတယ်ပြောစရာအကြောင်းအရာတွေကလည်းအများအပြားရှိနေတာဖြစ်ပါတယ်မကြခင်ရပိုင်နေတွင်တင်းတွေထဲမှာထိတ်တန့်ရောက်နေတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့တင်းတောက်တွေမေးတာကိုသမ္မတအိုဘားမားကဖြေကြားသွားမှာဖြစ်ပါတယ်ပါကစ္စတန်လေတပ်နဲ့ခြေလျင်တပ်ဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်တာလီဘန်စစ်သည်ကြော့58ယောက်သေဆုံးသွားတယ်လို့အာနာဘန်ဒီကပြောပါတယ်တိုင်းပြည်အနောက်မြောက်ပိုင်းပရှာဝါမြို့ကစာတင်ကျောင်းကိုတာလီဘန်တပ်ခိုက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ကလင်းငယ်အများစုအပါအဝင်လူပေါင်း149ဦးသေဆုံးပြီးရပိုင်းအတွင်းတာလီဘန်တွေကိုထိုးစစ်ဆင်တိုက်ခိုက်တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့အကြမ်းဖက်တိုက်ခိုက်မှုမှာအဓိကတန်တရားရှိထားသူကိုအမှကံပေးလိုက်တဲ့အပေါ်ပြန်ရုပ်သိမ်းဖို့ပါကစ္စတန်အစိုးရကကြိုးပမ်းသွားမယ်လို့အစိုးရရှိနေတဲ့သူကပြောပါတယ်မနေ့ကြာသပတေးနေ့တုန်းကပါကစ္စတန်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးတရားရုံးကနေအမှကံပေးလိုက်တာကိုဗဟိုတရားရုံးမှအယူခံဝင်မယ်လို့အစိုးရရှိနေကပြောပါတယ်Sony ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကိုအင်တာနက်ကနေထိုးဖောက်တိုက်ခိုက်မှုမှာမြောက်ကိုရီးယားပါဝင်ပတ်သက်ခြင်းရှိမရှိဆိုတဲ့အပေါ်ဆုံးဖြတ်ချက်ချဖို့ဆိုင်ငံထားကြောင်းတောင်ကိုရီးယားအစိုးရကတောက်ချန်နေမှာပြောပါတယ
်။တရီချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရင်းမူကမှခွာညောဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ်။ VOA American အသံရဲ့စနေနေ့မနက်ဘက်အစီအစဉ်တွင်ကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိ Light Meter 2430 40ရောကနေဖန်ယူနာဆင်နိုင်ကြပါရရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ။ကျမနန်းလာပါ။
This program has come to you from the Voice of America, Washington.